Welcome to the Voice of America in Burmese.
လာပါစေ2008ခုနှစ်ဧပြီလ10ရက်နေ့မနေ့မနက်ခင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ32 40 48အထိ VOA Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါလိမ့်ရှင်။ဒီမှာခွန်ညိုပါခုနှစ်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာမနေ့ခင်းပါခင်ဗျာ။ဒီနေ့မနေ့ဖက်တဲ့တွေကိုလည်းလောက်နဲ့ကျွန်တော်ကြော်ကြော်သိမ်းပြပြမှာပါ။အာဖဂန်နစ္စတန်မှာ IS အကြမ်းဖက်အဖွဲ့ကိုနှစ်နီးနဲ့တိုက်ခိုက်မှုတွေတွင် IS နဲ့ဆက်စပ်တဲ့အကြမ်းဖက်ဝါဒီတမူတူသေဆုံးသွားပါတယ်။ဂျာမနီနိုင်ငံမွန်စတာမြို့မှာလူအုပ်ထဲကားနဲ့ဝင်တိုက်တဲ့ဖြစ်ရအတွင်းလူ3ဦးသေဆုံးသွားပါတယ်။ချန်ပီယံဖြစ်ဖို့နိုင်မွေးတပွဲပဲလို့ရတဲ့မန်စီးတီးအသင်းကိုမန်ယူအသင်းက3ဂိုး2ဂိုးနဲ့နိုင်ရသွားပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းပြရပါမယ်ခင်ဗျာ။
ခုနကဆက်ပြီးနားဆင်ရမယ့်အစီအစဉ်လေးထဲမှာတော့အရင်ဆုံးမနေ့ကကြာရောက်တဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့190ဒီနှစ်မှာကျန်းမာရေးခန္ဓာမှာဆက်လုပ်ဆရာဘာတွေကြံနေပါသေးသလဲဆိုတာ
Essentially the same barriers we see elsewhere they're geographical
ကျန်းမာရေးဆောင်ရှားမှုအတွက်အတားအဆီးတွေဖြစ်နေတာဘာတွေလဲဆိုတာကို WHO ရဲ့ American ဒေသန္တရရုံးခွဲကညွှန်ကြားရေးမှူးရဲ့ပြောပြချက်နဲ့တူနားဆင်ရပါမယ်အဲဒီနောက်ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ဣဒီယန်အသုံးတွေကိုလေ့လာကြရမယ်အင်္ဂလိပ်သင်ခန်းစာနဲ့ဒုတိယပိုင်းစီစဉ်မှာတော့စနေနေ့ညတိုက်ရိုက်လေးလိုင်းပြန်လဲဆွေးထုတ်လင့်ချက်ကိုနားဆင်ရမှာဖြစ်တယ်လို့တကြံတေးလက်ဆောင်တစ်ပုဒ်ကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါလိမ့်ရှင်အခုရင်ဆုံးတော့ဧပြီလ10ရက်တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုကြော်ကြော်သိနေနန်းလောင်တို့ကကြီးညာပါမယ်ရှင
်အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းမှာ IS အကြမ်းဖက်ဝါဒီတွေကိုတိုက်ခိုက်နေတာနဲ့တောင်ပိုင်းနဲ့အနောက်ပိုင်းမှာတာလီဘန်တွေကိုတိုက်ခိုက်နေတာမှာအမေရိကန်စစ်ဘက်ကပူပြီးတော့အားဖြည့်လုဆောင်နေပါတယ်IS တွေကိုတိုက်ထုတ်ပစ်ပြီးတာလီဘန်တွေကိုစစ်ဆင်နှိမ့်နိုင်ရေးစပွဲပေါ်ရောက်လာအောင်အာဖဂန်နစ္စတန်အစိုးရကကြိုးစားနေတာနဲ့အမျှအမေရိကန်ကလည်းပို့ပြီးတွန်းအားပေးလှုပ်ဆောင်နေတာပါ။အဲဒီလှုပ်ဆောင်ခြင်းတစ်ခုစလုံးကနေအကျိုးရလဒ်တွေထွက်လာပုံရပြီလို့တာဝန်ရှိသူတွေကပြောပြီးအထူးသဖြင့်တော့မြောက်ပိုင်းမှာအောင်မြင်တာကိုထောက်ပြပြောဆိုပါတယ်။အဲဒီမှာတောက်ကြံတွေကတိုက်ခိုက်မှုတွေတွင် IS အဖွဲ့ရဲ့အာဖဂန်မဟာမိတ်အဖွဲ့ကမြောက်ပိုင်းတပ်မှုတို့သေဆုံးသွားပုံရပါတယ်။IS တွေလုံးဝတင်းကျုပ်ထားတဲ့ဂျောက်ဂျဲပြည်နယ်ဒါဇက်ခရိုင်မှာတိုက်ခိုက်မှုတစ်ခုအတွင်း IS မဟာမိတ်ခိုရဆန်အကြမ်းဖက်ဝါဒီအဖွဲ့တပ်မှုခါရီဟက်မာတူလာတေဆုံသွားတယ်ဆိုတာအာဖဂန်စစ်ဖက်တာဝန်ရှိသူတွေကစနေနေ့မှာအတည်ပြုပြောဆိုပါတယ်ဟက်မာတူလာရဲ့အနီးကပ်လူတူလည်းတိုက်ခိုက်မှုအတွင်းတေဆုံသွားတယ်လို့ပြည်နယ်ဥက္ကဋ္ဌမှုမော်ဗီလတ်တီဖူလာက VOA ကိုပြောပါတယ်ဟက်မာတူလာတေဆုံသွားတဲ့တိုက်ခိုက်မှုကိုအာဖဂန်စစ်တပ်ကလွတ်တာလားအမေရိကန်ဦးဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့ကလုတာလာဆိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး
။ဂျာမနီနိုင်ငံအနောက်မြောက်ပိုင်းမွန်စတာမြို့ရဲ့19ရာစုမြောင်းဖက်ချမ်းမှာစနေနေ့ကလူအုပ်ထဲကိုကားတစ်စီးနဲ့ဝင်တိုက်တာကြောင့်လူ3ဦးသေဆုံးပြီးတော့အများပြားဒဏ်ရာရသွားပါတယ်။၄ယောက်မြောက်သေဆုံးသူကတော့ရင်မောင်းကိုယ်တိုင်ဖြစ်ပြီးကားထဲမှာရင်းကိုကိုကိုပြစ်ပြီးတော့တတ်သေးသွားတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ကားထဲကနေနောက်ထပ်လူ2ယောက်ထွက်ပြေးသွားဖို့ရှိတယ်ဆိုတော့မျက်မြင်ပြောဆိုချက်တွေကိုစုံစမ်းစစ်ဆေးသူတွေဆန်းစစ်နေတယ်လို့ရဲတပ်ဖွဲ့ပြောခွင့်ရ Andres Bolt ကပြောပါတယ်။ကားထဲမှာတွေ့ရတဲ့မသိငါဖွဲ့ရအရာတစ်ခုကိုလည်းရဲတပ်ဖွဲ့ကစစ်ဆေးနေတယ်လို့ပြောခွင့်ရကပြောပါတယ်။တရားရသူတွေထဲက6ယောက်ဟာစိုးရင်ရတဲ့အခြေအနေမှာရှိတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒီဖြစ်ရတဲ့တင်ဟာတိတ်ကိုဆိုးရတဲ့တင်မှာပဲလို့ဂျာမန်ဝန်ကြီးချုပ်အန်ဂလာမာကဲရဲ့ပြောခွင့်ရအမျိုးသမီးကပြောပါတယ်။မွန်စတာကဆိုးရလို့နဲ့ဖြစ်ရတဲ့ကြောင့်အထူးပဲတုံ့လုံးမိပါတယ်လို့ဝန်ကြီးချုပ်မာကဲကထုတ်ပြန်ချက်တစ်ခုမှပြောထားပါတယ်။ဘာလီမြို့တော်မှာလွန်ခဲ့တဲ့နေ့ကခရစ်မတ်ရာသီစည်းတစ်ခုကိုထရက်ကာတစ်စီးနဲ့ဝင်တိုက်ပြီးတော့လူ12ယောက်သေဆုံးခဲ့ရပြီးတဲ့နောက်အကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုနဲ့ပတ်သက်ပြီးဂျာမနီမှာအထူးသတိထားနေတာပါ။အခုကားနဲ့တိုက်တဲ့ဖြစ်ရတဲ့အကြောင်းရင်းကိုတော့မှအစိုးရဘက်ကတခုခုပြောဆိုတာမရှိသေးပါဘူ
း။ Israel နဲ့ Palestine နယ်စပ်မှာနောက်ဆုံးဖြစ်ထားတဲ့ပြည်ပခောက်တွေအတွင်းသေဆုံးသွားတဲ့နာမည်ကျော် Palestine သတင်းတော်တဦးနဲ့တခြားသေဆုံးသွားသူတွေရဲ့အတုပအခမ်းအနားတွေကိုစနေနေ့ကဂါဇာကမ်းမြောင်ဒေသမှာလုပ်ပြီး Palestine အများပြားတက်ကြပါတယ်။နယ်စပ်ကထိတိုက်ပြမှုအတွင်း Israel တပ်ဖွဲ့ရဲ့တိုက်ခတ်မှုကြောင့် Palestine 9ဦးတောက်ကြတွေကသေဆုံးသွားတယ်လို့ Hamas တို့အုပ်ချုပ်နေတဲ့ဂါဇာကမ်းမြောင်ဒေသရဲ့ကျန်းမာရေးဝန်ကြီးဌာနကစနေနေ့မှာပြောပါတယ်။ကာဇာခြေဆိုင် IM Media Agency ကတပ်ပုံဆရာယက်ဆာမူဒါဂျာဟာသတင်းတောက်ဆိုတဲ့စာရန်ပါအင်ဂျီဝတ်ထားပေမဲ့တောက်ကြနေပြည်ပခါဖြစ်ပွားစီမှာအကြိုက်ခံခဲ့ရတယ်လို့လည်းဝန်ကြီးဌာနကပြောပါတယ်။ Israel စစ်တပ်ကတော့မော်ဒါဂျာရဲ့တည်ဆိုးမှုကိုစုံစမ်းစစ်ဆေးနေချိန် Israel တပ်ဖွဲ့တွေကိုတိုက်ခိုက်မှုသွေးထိုးလှုံ့ဆော်သူတွေကိုသာတိုက်ခတ်ခဲ့တာဖြစ်တယ်လို့ပြောပါတယ်။ IDF လို့ခေါ်တဲ့ Israel ကာကွယ်ရေးတပ်ဖွဲ့ကသတင်းတောက်တွေကိုတမင်ယူရတိုက်ခတ်ခဲ့တာမဟုတ်ဘူးလို့ IDF ကစနေနေ့မှာပြောပါတယ်။တရင်နောက်တွေကို IDF တပ်ဖွဲ့ကရိုက်နှက်ခဲ့တယ်ဆိုတာကိုလည်းသိမှတ်သားလို့ဒီဆွဆွမှုနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးနေတယ်လို့ IDF ကပြောပါတယ်ပြည်ပခါတွေအတွင်း အသက်16နှစ်အရွယ်လူငယ်သူအပါအဝင်လူ9ဦးသေဆုံးခဲ့ရပြီးလူပေါင်း490ထက်မနည်းလဲအစ္စရေးစစ်တပ်ရဲ့ပြစ်ခတ်မှုကြောင့်တရားရသွားကြတယ်လို့ကျမ်းမာရေးဝန်ကြီးဌာနကပြောပါတယ်။အစ္စရေးနယ်စပ်ခြံစည်းရိုးတွေဖျက်ဆီးတာမခံရအောင်မြေရိုပုံးတွေရဘာကြည်စံတွေနဲ့ကြီးအစ်စ်တွေကိုတုံးပြီးအစ္စရေးစစ်သားတွေကပြစ်ခတ်တာပါ။ဆန္ဒပြသူတွေဘက်ကလည်းနယ်စပ်ခြံစည်းရိုးအနီးမှာကားတာယာအဟောင်းတွေကိုမီးရှို့တာကြောင့်ကောင်းငင်ပေါ်မှာမိဂိုလုံးအမဲကြီးတွေတက်နေတာတွေ့ရပါတယ်။
ကနေဒါနိုင်ငံမှာရေခဲပြင်ဟော်ကီလူငယ်အကစားသမားတွေလိုက်ပါလာတဲ့ဘတ်ကားနဲ့နောက်တွဲပါတဲ့ကုန်တင်ရင်တစဉ်တောက်ကြာနေညပိုင်းကတိုက်မြာမှာတေလူတွေတေဆုံးခဲ့ရတဲ့ပေါ်စိမ်ကောင်းဖြစ်ရာကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောပါရယ်ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုနဲ့တယ်လီဖုန်းဆက်ပြီးတော့ဟမ်ဘော့ဘရွန်ကော့စ်အသင်းကတေဆုံးသွားရသူတွေအတွက်သူတို့မိသားစုဝင်တွေကိုဝမ်းနည်းကြောင်းသတင်းစကားပါပေးဖို့ပြောဆိုခဲ့တယ်လို့သမ္မတထရမ့်ကပြောပါရယ်တီမတော်တဆမှုကြောင့်တေဆုံးသူ15ဦးရှိသွားပါပြီဆက်ကချွန်ပြည်နယ်ကလူငယ်ဟော်ကီအသင်းဟာနီပဝင်းမြို့မှာပြိုင်ပွဲဝင်ဖို့ပြည်내ရဲ့အရှေ့မြောက်ဘက်ကီလိုမီတာ30လောက်အကွာမှာဒေသစံတော်ချိန်ညနေ9နာရီလောက်ကကားမတော်တဆမှုဖြစ်ပွားခဲ့တာပါရေတိုက်မှုကြောင့်တရားပြင်းထန်သူ3ဦးအပါအဝင်14ဦးထိခဲ့ဒဏ်ရာရခဲ့ကြောင်းလဲကနေဒါတော်ဝင်ရဲတပ်ဖွဲ့ကပြောပါရယ်မတော်တဆမှုဖြစ်ပွားချိန်ဘတ်စကားပေါ်မှာအားကစားအသင်းနည်းပြတွေနဲ့ရင်းမောင်းအပါအဝင်စုစုပေါင်းလူ28ယောက်လိုက်ပါသွားခဲ့ကြတာပါထိခိုက်သေးဆုံးသူတွေဘယ်သူပဲလဲဆိုတာသိနိုင်ဖို့ကနေဒါရဲတပ်ဖွဲ့ကစနေနေ့မနက်ပိုင်းထိစုံစမ်းစစ်ဆေးနေတဲ့ဖြစ်ပါရယ်ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုကတော့အားကစားသမားတွေရဲ့မိသားစုတွေဘလောက်ထိထိခိုက်ခံစားကြရမယ်ဆိုတာမတွေးဝန်းအောင်ဖြစ်ရတဲ့အကြောင်းနဲ့ကြေကွဲပွဲရာဖြစ်ဆိုတန်ခံခဲ့ရသူတွေအတွက်ရင်းထဲမှာထိခိုက်ကြေကွဲရကြောင်းလဲ Twitter လူမှုကွန်ရက်ကနေပြောဆိုပါတယ်
။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီချီတိုင်းဒိုမီတာ32 kHz 9335တိုင်းဒိုမီတာ40 kHz 9433ညတိုင်းဒိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဝက်မှာတိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့တိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ
်။ VOA ကနေတနင်္ဂနွေမနေ့ဖက်သတင်းများကိုတိုင်းရဲ့ဆက်လက်ထုတ်လွှင့်နေပါတယ်။ဒီပေါ်နိုင်ငံနဲ့ဆက်သွယ်ထားတဲ့လမ်းမကြီးနဲ့နေဆက်ဖြတ်ရထားလမ်းတို့ကိုအဆင့်မြင့်ချောင်းဖောက်လို့ပေးပြီးကုန်းတွင်းပိတ်ဒီပေါ်နိုင်ငံအတွက်ရေချောင်းထွက်ပေါ်ရစေဖို့ကုန်းတွင်းရေလမ်းတွေဖော်ထုတ်တည်ဆောက်ပေးမယ်လို့အိန္ဒိယနိုင်ငံကစနေနေ့မှာကြေညာပြုလိုက်ပါတယ်။မကြာသေးခင်ကမှနီပေါ်ဝန်ကြီးချုပ်ဖြစ်လာတဲ့ခတ်ဂါပရဆတ်ဦးလီရဲ့သုံးရကြာအိန္ဒိယခီးစဉ်တွင်အဲဒီလိုကြေညာပြုလိုက်တာပါ။စိုက်ပျိုးရေးကဏ္ဍနဲ့ပတ်သက်ပြီးတော့လည်းအော်ဂဲနစ်စိုက်ပျိုးရေး၊မြေလွာဆန်းသက်တာနဲ့စိုက်ပျိုးရေးပညာပေးလုပ်ငန်းတွေကနေတဆင့်နီပေါ်ကိုအိန္ဒိယကအကူအညီပေးသွားမယ်လို့ဝန်ကြီးချုပ်နရင်ဒရာမိုဒီကပြောပါတယ်။နီပေါ်နိုင်ငံခတ်မန်ဒူးမြို့တော်နဲ့အိန္ဒိယနိုင်ငံတို့ကိုဆက်သွယ်ပေးမယ့်ရထားလမ်းအတိတ်ကိုနှစ်နိုင်ငံပူးတွဲဆောက်လုပ်ချင်ကြတယ်လို့လည်းဝန်ကြီးချုပ်မိုဒီကပြောပါတယ်။နီပေါ်နိုင်ငံထက်အများကြီးပူကြီးတဲ့အိန္ဒိချင်းအိန္ဒိယနိုင်ငံနဲ့ခိုင်မာအားကောင်းတဲ့ယုံကြည်မှုကိုတည်ဆောက်သွားဖို့နီပေါ်ဝန်ကြီးချုပ်ကကြေညာပြုပါတယ်။ဝန်ကြီးချုပ်အိုလီဟာကွန်မြူနစ်ပါတီတွေပါဝင်တဲ့နီပေါ်အစိုးရကိုဦးဆောင်နေတာကြောင့်တရုတ်ဖက်ပူရင်းသွားမယ်အလားလာကအိန္ဒိယနိုင်ငံရဲ့အဓိကစိုးရင်ချက်ပါ။ဒါပေမဲ့လည်းအိန္ဒိယနိုင်ငံဟာနီပေါ်နိုင်ငံကိုနေဆက်ချင်းထိတွေ့တဲ့နေရာ၃ခုနဲ့ဝန်းရံထားတယ်လို့ရေနံနဲ့တခြားကုန်ပစ္စည်းတွေကိုတင်ပို့နေတာလည်းဖြစ်ပါတယ်။
ထောင်ဒဏ်အပြစ်ပေးခံရတဲ့ဘရာဇီးသမ္မတဟောင်းလူးဝစ်အင်ဂါစီယိုလူလာဒီဆီဗာကစနေနေ့မှာအာဏာပိုင်တွေစီလာပြီးတော့အဖမ်းခံလိုက်ပါတယ်။သူ့ကိုလာဖမ်းတဲ့ရဲတို့နဲ့ထိတ်တဲရင်ဆိုင်တွေ့မှုဖြစ်ပြီးနောက်တည့်မှာပဲအခုလိုလာရောက်အဖမ်းခံလိုက်တာပါ။သူလာရောက်တင်းရှောင်နေတဲ့တမ်လီအလုတ်ယုံထဲကနေလုံခြုံရေးအများပြချံပြီးတော့မစ္စတာတောက်ဆီဗာထွက်ခွာသွားခဲ့တာပါ။အစောပိုင်းတုန်းကတော့အလုတ်ယုံထဲကနေထွက်မသွားနိုင်အောင်သူ့ကိုထောက်ခံသူတို့ကတားမြစ်ဖို့ကြိုးစားခဲ့ပါသေးတယ်။ဒီနောက်မှာတော့မစ္စတာတောက်ဆီဗာကိုရဲကားတစ်စင်းနဲ့ဆောက်ပေါလိုမျိုးရဲစခန်းတစ်ခုစီခေါ်သွားပါတယ်။မကြာခင်မှာတော့ဘရာဇီးနိုင်ငံရဲ့အကျင့်ပြတ်ခြားစားမှုစုံစမ်းစစ်ဆေးရေးရုံးအခြေစိုက်ရာကူရီတီပါမျိုးကိုလေရင်နဲ့ပို့ဆောင်ကြမှာဖြစ်ပါတယ်။ကြာရပြင်းနေ့ကဖန်ဝရန်ထုတ်ပြန်လိုက်ပြီးပထမဆုံးပြောတဲ့မိန့်ခွန်းမှာတော့သူ့မှာအပြစ်မရှိကြောင်းနဲ့လာမယ့်အောက်တိုဘာသမရရွေးကောက်ပွဲမှာဝင်ရောက်ရှင်းနိုင်နိုင်ခြင်းမရှိအောင်ပြင်မှတ်ထားလှုပ်ဆောင်ချက်သားဖြစ်တယ်လို့သမရဟောင်းကသူ့ကိုထောက်ခံသူတွေကိုပြောဆိုခဲ့တာပါ။အကျင့်ပြတ်ချစားမှုဆွဲချက်နဲ့သမရဟောင်းဒေါ်ဆီဗာကိုပြီးခဲ့တဲ့တောက်ကြနေ့ကစပြီးတော့ဆက်နှစ်နှစ်ပြစ်ဒဏ်ချထားတာပါ။ဒါပေမဲ့လည်းမစ္စတာဒေါ်ဆီဗာကလွန်ခဲ့တဲ့နှစ်ပေါင်းများစွာကအလုသမာကောင်းဆောင်တယောက်အဖြစ်တာဝန်ယူခဲ့ပြီးတဲ့ဆောက်ပေါလိုမျိုးကစတီးအလုသမာသမဂအဆောက်အုံကိုတွားရောက်ခဲ့တာဖြစ်ပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့2016ခုနှစ်သမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးရေးအဖွဲ့ကငှားရမ်းခဲ့တဲ့ Cambridge Analytica နိုင်ငံရေးအကြံပေးအဖွဲ့က Facebook ကနေပို့ကိုရေးအချက်အလက်တွေရယူလာမှာပါသွားနိုင်ခြေရှိတဲ့အသုံးပြုသူတွေကိုတင်းလာနေကစပြီး Facebook ကအသိပေးအကြောင်းကြားတော့မှာဖြစ်ပါတယ် Facebook ကိုအသုံးပြုသူတန်ပေါင်း 2200 လောက်အနေနဲ့တော့သူတို့ရဲ့ Facebook မှာ Protecting Your Information ကိုယ့်ရဲ့အချက်အလက်ကိုကာကွယ်ခြင်းဆိုတဲ့အကြောင်းကြားချက်ကိုရကြမှာပါအဲ့ဒီအကြောင်းကြားချက်မှာသူတို့အသုံးပြုနေတဲ့ Facebook app တွေနဲ့ အဲ့ဒီ app တွေကိုကိုယ့်ရဲ့ဘယ်လိုအချက်လက်တွေပေးထားတယ်လဲဆိုတာသိရမယ် link တစ်ခုပါလာပါမယ် Facebook ရဲ့လုပ်ငန်းစီမံခန့်ခွဲရေးဆိုင်ရာအရာရှိချုပ် COO Sharai Sandberg က American NBC ရုပ်သံသတင်းဌာနရဲ့ Today Show အစီအစဉ်နဲ့မြန်မြန်ကန်မှလူတွေရဲ့အချက်လက်တွေကိုကာကွယ်ဖို့လုံလောက်တဲ့လှုပ်ဆောင်မှုမရှိခဲ့ဘူးဆိုတာကျွန်တော်တို့သိပါတယ်အဲ့ဒီအတွက်ကျွန်မတကယ်ကိုပဲစိတ်မကောင်းဖြစ်ရပါတယ် Mark လည်းတကယ်ပဲစိတ်မကောင်းဖြစ်ရပါတယ်လို့ Facebook ကိုပူးတွဲတည်ထောင်သူနဲ့ CEO Mark Zuckerberg ကိုညွှန်ညွှန်ပြီးပြောသွားပါတယ်အခုလိုလှုပ်ဆောင်မဲ့အစီအစဉ်အပြင် Cambridge Analytica Company C အချက်လက်တွေရောက်သွားတဲ့အသုံးပြုသူ89တန်းအနေနဲ့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးအသေးစိတ်ပြောထားတဲ့စာကိုလက်ခံရရှိပါလိမ့်မယ် Cambridge Analytica Company ကတော့အသုံးပြုသူတန်း30ရဲ့အချက်လက်တွေကိုပဲသူတို့ရခဲ့တယ်လို့ပြောပါတယ်
စနေနေ့ကပရီးမီးယားလိဂ်ပွဲစဉ်တွေမှာချန်ပီယံဖြစ်ဖို့နိုင်ပွဲတစ်ပွဲပဲလိုတော့တဲ့မန်စီးတီးအသင်းဟာဒုတိယနေရာကမန်ချက်အသင်းကိုအရေးနိုင်ပြီးတော့ချန်ပီယံဖြစ်ဖို့နောက်နေသွားပါတယ်။မန်စီးတီးအိမ်ကွေးမှာကစားခဲ့တဲ့အဲ့ဒီပွဲပထမပိုင်းမှာချန်ပီယံလောင်းအင်ရှင်အသင်းကငကိုသွင်းထားတာကြောင့်ချန်ပီယံဖလားကိုစုပ်ကိုင်ဖို့မိနစ်90နီးပါးပဲလိုတော့တဲ့အခြေအနေထိရောက်ခဲ့ပါတယ်။ဒါပေမဲ့လည်းဒုတိယပိုင်းမှာတော့မန်ချက်အသင်းကပေါ့ဘာကငကိုဆက်တိုက်တွင်းပြီးတော့စမောလင်းက69မိနစ်မှာအနိုင်ကိုသွင်းယူသွားတာကြောင့်ပွဲအပြည့်ရလ3ဂိုး2ဂိုးနဲ့မန်စီးတီးအသင်းအရေးနိုင်သွားခဲ့ပါတယ်။မန်စီးတီးအသင်းဟာအမတ်ပေးစရာမှာဒုတိယနေရာကမန်ချက်အသင်းကိုအခုဆိုရင်73မတ်အသားနဲ့ဦးဆောင်နေဆဲဖြစ်ပြီး79မတ်အကွာနဲ့စတုတ်ထားလိုက်နေတဲ့စပါအသင်းနဲ့နောက်တစ်ပတ်စနေဧပြီလ14ရက်နေ့မှာကန်ကြမှာဖြစ်ပါတယ်။တခြားပွဲတွေမှာတော့ Everton နဲ့ Liverpool ကဂိုးမရှိသေးရေ၊ West Brom နဲ့ Swansea City ကတဂိုးစီသေးရေ၊ Brighton နဲ့Huddersfield ကတဂိုးစီသေးရေ၊ Bournemouth နဲ့ Crystal Palace တို့ကနဂိုးစီသေးရေကြပါတယ်။နောက်ထပ်အနိုင်ပွဲတွေအဖြစ်စပါးကစတိုက်စီးတီးကိုငကိုတကို၊ Brandley ကဝက်ဖို့ကိုငကိုတကို၊ Newcastle ကLeicester City ကိုငကိုတကိုနဲ့အတီးတီးအနိုင်ရသွားကြပါတယ်။ဒီကနေ့တင်းငွေတွေနေမှာတော့ Arsenal နဲ့ Southampton, Chelsea နဲ့ West Ham တို့ကန်ကြာမှာဖြစ်ပါတယ်ရှင
်။ဒီပြည်လရှိရဲ့တနင်္ဂနွေနေ့မနေ့ခင်ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိနေနားလောင်လို့ပြောပြပေးသွားတာပါရှင်ဒီအစီအတန်လွင့်အစီအစဉ်တွေကို VO Internet ဆာမျက်နှာ bamis.voanews.com မှာလည်းရေဒီယိုထုတ်လွှင့်ချိန်နဲ့တပြေးညီဖန်ယူနားဆင်နိုင်ပါတယ်ရှင်အခုပထမဆုံးကမ္ဘာကျန်းမာရေးအဖွဲ့290ပြည့်ချိန်မှာဘာတွေပြီးမြောက်အောင်ဆွမ်းဆောင်နိုင်ခဲ့တယ်လဲဘာတွေဆက်လုပ်ဖို့ရှိသေးသလဲဆိုတာကြည့်ကြရအောင်ပါဧပြီလ9ရက်နေ့ဟာကမ္ဘာ့ကျန်းမာရေးအဖွဲ့အစည်းရဲ့290မြောက်နှစ်ပတ်လည်နေ့ဖြစ်သလိုကမ္ဘာ့ကျန်းမာရေးနေ့လည်းဖြစ်ပါတယ်။လွန်ခဲ့တဲ့290အတွင်းကျန်းမာရေးနဲ့ပတ်သက်လို့ဖဲရာတွေကိုပြီးမြောက်အောင်ဆောင်ရွက်နိုင်ခဲ့တယ်လို့ဆိုတာနဲ့ဘာတွေဆက်လုပ်ဖို့ကြံသေးတယ်လဲဆိုတာ VOA သတင်းတောက် Carol Pearson ရဲ့သတင်းပေးပို့ချက်ကိုနှမ်းလောင်ကပြောပြမှာပါရှင်။
လွန်ခဲ့တဲ့နှစ်ပေါင်း90ကျော်အတွင်းကမ္ဘာလူ့ရေအတော်များများတည်ကြည်စေခဲ့တဲ့ကြောက်ကြီးယောဂါတွေပပျောက်သွားအောင်ကမ္ဘာ့ကျန်းမာရေးအဖွဲ့အစည်း WHO ကဦးဆောင်ပြီးတော့စူးစမ်းလုပ်ကိုင်ခဲ့ပါတယ်။အဲ့ဒီကာလကစပြီးပိုလီယိုလို့ခေါ်တဲ့အယိုပြောယောဂါကင်းစင်သွားအောင်လဲမိဖက်အဖွဲ့အစည်းတွေနဲ့အတူကြိုးပမ်းလာကြတာပါပိုလီယိုယောဂါကင်းစင်ရေးအဖွဲ့ခေါင်းဆောင်ဟောင်းပီတာခရော်လီကပိုလီယိုယောဂါလုံးဝကင်းစင်ဖို့နီကလာပြီလို့ကုလသမဂ္ဂကလေးသင်ငယ်များရမငွေအဖွဲ့ UNICEF မှာပြောဆိုပါတယ
် We're almost there this close 99.9%
ပိုလီယိုကင်းစင်တဲ့ကာလကိုရောက်တော့မှာပါကမ္ဘာပေါ်ကနေပိုလီယိုယောဂါ 99.9% ကင်းစင်သွားပါပြီ
အဲ့ဒီကြေညာချက်ကို2014ခုနှစ်မှာခရော်လီပြောဆိုခဲ့တာပါအဲ့ဒီအချိန်ကစပြီးပဋိပက္ခတွေနဲ့အခက်အခဲတွေကြာကပဲပိုလီယိုလုံသားတွေမနေမနာဆက်လက်ကြိုးပမ်းလုပ်ကိုင်ခဲ့တာပါပြီးခဲ့တဲ့နှစ်အတွင်းကလေးငယ်18ဦးပိုလီယိုဗိုင်းရပ်စ်ပိုးကူးစက်ခြင်းခံခဲ့ရပါတယ်ကလေးတူတယောက်မှပိုလီယိုရောဂါမဖြစ်တော့ဘူးဆိုတဲ့အချိန်ရောက်မှသာရောဂါကင်းစင်ပြီလို့ပြောဆိုနိုင်မှာပါဝက်သက်ရောဂါနဲ့တခြားဗိုင်းရပ်စ်ရောဂါပိုးတွေကူးစက်ခြင်းခံရတဲ့သူတွေအတွက်အသက်အန္တရာယ်ကာကွယ်နိုင်တဲ့ကာကွယ်ဆေးမရနိုင်ကြတာမျိုးလည်းရှိနေပါတယ်ဒါကြောင့် WHO ရဲ့ဒီနှစ်ဆောင်မုတ်ကလူတိုင်းအတွက်ကျန်းမာရေး Health for All ဖြစ်ပါတယ်။ WHO ရဲ့ဒေသန္တရရုံးအဖွဲ့ဖြစ်တဲ့ Washington DC က Pan American Health အဖွဲ့ရဲ့ညွှန်ကြားရေးမှူး James Fitzgerald ကလူတိုင်းအတွက်ကျန်းမာရေးဝန်ဆောင်မှုပေးနိုင်မယ့်အခြေအနေကိုအခုလိုသုံးသပ်ပါတယ
်။ Much of the world is talking about universal health coverage at the moment as one of the really global challenges.
ဘာပေါ်မှာလူတို့များအခုပြောဆိုနေတာကလူတိုင်းအတွက်ကျန်းမာရေးဆောင်ရှောက်မှုပေးဖို့ဖြစ်ပါတယ်။ဒါဟာတကမ္ဘာလုံးရင်ဆိုင်နေရတဲ့စိန်ခေါ်မှုအစစ်အမှန်တွေကတခုဖြစ်ပါတယ
်။အမေရိကန်ပြည်ထောင်စုကလူ3ယောက်မှ2ယောက်နဲ့ကမ္ဘာလူရေတဝက်လောက်ကကျန်းမာရေးစောင့်ရှောက်မှုမရနိုင်ကြသေးပါဘူး။ James Fitzgerald ကပဲအခုလိုဆက်ပြောပါတယ်
။ Essentially the same barriers we see elsewhere they're geographical the lack of physical availability of healthcare institutions they are what we call institutional
ကျန်းမာရေးစောင့်ရှောက်မှုရဖို့အသားစီတွေဖြစ်နေတာကတော့တခြားရက်တွေကအနေထားတိုင်းပါပဲ။ ပထဝီဝင်နေထားရကျမကြီးဌာနရီစေယုံစေကံတွေကိုလူကိုယ်တိုင်မသွားနိုင်တဲ့ကိစ္စပါဒါမှမဟုတ်လေကျမကြီးစနစ်ပေါ့စောင့်ရတဲ့အချိန်ကြတာဆရာဝန်သူနာပြုမရှိတာစတဲ့ချက်တွေပေါ်ဝင်ပါတယ်နောက်ပြီးအစိုးရရဲ့ကျမကြီးဆောင်ရှောက်မှုစနစ်မှာသုံးဆွဲဖို့ဘဏ္ဍာဝင်မရှိတဲ့အတွက်လူနာတွေကကိုယ့်အထက်ကပေးရတာမျိုးတွေလည်းပါတဲ့ပြင်ကျမကြီးစနစ်အတွင်းမှာကိုပဲလူမှုရေးအရခွဲခြားဆက်ဆံနေကြတဲ့အကြောင်းရင်းတွေလည်းပါပါတယ်
ကျမရေးဆောင်ရှောက်မှုမှာရင်းနှီးမြှုပ်နှံဖို့လိုအပ်တဲ့နိုင်ငံတွေအတော်များများရှိနေပါတယ်။ကျမရေးဆောင်ရှောက်မှုကိုပိုရကြမယ်ဆိုရင်လူတွေပိုကြမှာပြီးအကျိုးရှိတဲ့ဘဝတွေပိုရလာကြမှာဖြစ်တယ်လို့ယောဂကပ်ဘေးတွေကိုလည်းရှောင်ရှားနိုင်လိမ့်မယ်လို့ WHO ကပြောပါတယ်။ဒါရင်မကကျမရေးလူတွေနေတဲ့တိုင်းပြည်ဟာကြီးပွားတိုးတက်အောင်မြင်ဖို့အလားအလာပိုရှိတယ်လို့လည်း WHO ကပြောပါတယ်ရှင်
။ကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့290ပြည့်အထိမ်းအမှတ်သတင်းလွှာကိုနှမ်းလောင်ပြောပြပေးသွားတာပါရှင်။အခုမြန်မာရေးသုံးသပ်ချက်ကိုနားဆင်ကြရပါမယ်။အဂရိလိုက်စားမှုတိုက်ဖျက်ရေးကိုဖြစ်မြောက်အောင်မဆောင်ရွက်နိုင်တဲ့အတွက်တကြံအမြောက်လိုအတန်တာမြည်တဲ့လုပ်ရဖြစ်နေတဲ့အကြောင်းဦးအောင်ခင်သုံးသပ်ရေးသားပြီးကိုညာဝင်းအောင်နဲ့အတူတင်ပြထားပါရရှင်။
အဂတိလိုက်သားမှုတိုက်ဖျက်ရေးမှာပြည်သူလူထုပါဝင်လာဖို့အတွက်ရုပ်ရှင်မှတ်တမ်းဇာတ်လမ်းတွေရိုက်ကူးပြီးအခြေခံပညာကျောင်းတွေမှာပြသမယ်လို့သိရပါတယ်။သမ္မတတဲ့ဦးဝင်းမြင့်ကလည်းအဂတိလိုက်သားမှုတိုက်ဖျက်ရေးကိုအရှိန်တိုးမြင့်သွားမယ်လို့ဆိုပါတယ်။ဒီအကြောင်းစာရန်ဖတ်တာလည်းခေတ်စားပါတယ်။2017ကနေပြီးတော့အလုံယုံဆွေးနွေးပွဲမှာအဂတိလိုက်သားမှုအကြောင်းနဲ့ကုထုံးများဆိုတဲ့စာရန်ကိုစီးပွားရေးအကြံပေးဒေါက်တာဦးမြင့်ကတင်သွင်းပါတယ်။နနေ့ကြတော့2013ဩဂုတ်လမှာအဂတိလိုက်စားမှုတိုက်ဖျက်ရေးဥပဒေကိုလွှတ်တော်ကပြဋ္ဌာန်းပြီး15ဦးကော်မရှင်ကိုအဂတိလိုက်စားမှုတိုက်ဖျက်ဖို့တာဝန်ပေးပါတယ်။ဒါပေမဲ့တိုင်းစား4000ကျော်မှာကော်မရှင်က60%သာစုံစမ်းစစ်ဆေးနိုင်ပါတယ်။ NLD အစိုးရတက်လာပြီးနနေ့အကြာဗိုလ်ချုပ်ဟောင်းဦးအောင်ကြည်ခေါင်းဆောင်နဲ့အဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ဒစ်ကိုဖွဲ့စည်းပါတယ်။နလကြတော့ဇန်နဝါရီလမှာအာဂတိလိုက်စားမှုတိုက်ဖျက်ရေးဆွေးနွေးပွဲရန်ကုန်မှာကျင်းပပြီးစာရန်28ဆောင်ဖတ်ပြန်ပါတယ်။ကော်မရှင်သစ်ဖွဲ့ပြီးနလအတွင်းတိုင်းစား1000နီးပါးရရှိခဲ့ပြီးနှစ်ဆောင်ကိုသာအေးအေးယူနိုင်အောင်သိရပါတယ်
။အာဂတိလိုက်စားမှုတိုက်ဖျက်ရေးကိုဖြစ်မြောက်အောင်မဆောင်ရွက်နိုင်တဲ့အတွက်တကြံအမြောက်လိုအတန်းသာမြည်တဲ့လုပ်ရဖြစ်နေပါတယ်။အာဂတိလိုက်စားမှုကျူးလွန်သူဟာဘူကျုံနဲ့ဘူကျုံဟောင်းတွေကအများစုဖြစ်ပေမဲ့သူတို့ကိုတိုင်ကြားသူမရှိရင်အရေးမယူနိုင်ပါဘူးစစ်ဘုခေါင်းဆောင်နဲ့ပြည်ထရေးဝန်ကြီးဌာနဟာအများဆုံးအတိုင်ခံရပေမဲ့ကော်မရှင်ကအရေးယူနိုင်စွမ်းမရှိတဲ့အတွက်အမှုတွေကိုပြည်ထရေးဌာနလက်ထဲပြန်လွှဲပေးရတယ်လို့ဆိုပါတယ်လက်စားမှုကိုတက်သည့်အထောက်အထားတွေနဲ့တိုင်ကြားပေမဲ့မအောင်မြင်တဲ့အတွက်အတိုင်ခံရသူအများရှိကပြဿနာလှုပ်လာတာမျိုးလဲရှိကြောင်းသိရပါတယ်အစိုးရဟောင်းတွေလက်ထက်ကဖြစ်ပွားခဲ့တဲ့အာဂတိလိုက်စားမှုတွေကိုအရေးယူတာမှာအစိုးရသည့်ရဲ့ရင်ကြားစည်ရည်မှုကိုထိခိုက်နိုင်တယ်လို့မြင်ကြပါတယ
်။တန်းပြီမှာခေါင်ကမိုးမလုံတဲ့အခါတပီလုံးစီးပြက်ကမ်းပြက်အကျင့်ပြက်နေပုံကိုမြမစကပုံတွေမှာတွေ့နိုင်ပါတယ်။ဒေါက်တာဦးမြင့်ကလည်းခေါင်းဆောင်မှုအရေးကြီးပုံကို2017စာရမ်းမှာပေါ်ပြပါတယ်။ထိတ်ဆုံးကခေါင်းဆောင်ပိုင်းမှာရိုးသားဖြောင့်မတ်မှုစွမ်းရည်ရှိမှုဝိရိယရှိမှုစာရာတွေစံပြဖြစ်ဖို့လူတဲလို့ဆိုပါတယ်အဂတိလိုက်စားမှုတိုက်ဖျက်ရေးမှာအလွန်ခက်ခဲတဲ့ဆုံးဖြတ်ချက်တွေကိုချမှတ်ဖို့လိုအပ်တဲ့အတွက်ခေါင်းဆောင်မှုခိုင်မာဖို့နဲ့နိုင်ငံရေးစိတ်ဓာတ်ပြင်းထန်ဖို့လူတဲလို့ဆိုပါတယ်အဂတိလိုက်စားမှုတိုက်ဖျက်ရေးကိုအများယုံကြည်လက်ခံလာအောင်အစိုးရကိုယ်တိုင်ကအလေးအနက်လှုပ်ပြဖို့လိုပါတယ်လူသိများတဲ့အကျင့်ပြက်မှုအချို့ကိုစစ်ဆေးအပြစ်ပေးပြီးငါးကြီးကြီးအချို့ကိုကြော်ပြဖို့လိုကြောင်းဒေါက်တာဦးမြင့်ရဲ့2017စာရမ်းမှာဖော်ပြထားပါတယ
်တရုတ်သမ္မတရှီကျင်းဖင်ဦးဆောင်ပြီးစခဲ့တဲ့အာဂရီလိုက်စားမှုတိုက်ဖျက်ရေးဟာအတော်လေးခရီးရောက်နေပုံရပါတယ်ဝန်ကြီးနဲ့ပြည်내အဆင့်မှာ58ဦးဌာနမှုအဆင့်မှာ3300ခရိုင်အဆင့်မှာ2000ကျော်မြို့နယ်အဆင့်မှာ8000နဲ့ပါတီကေတာ3000အပါဝင်အမှုရန်5000ကျော်ကိုဖမ်းဆီးစစ်ဆေးအပြစ်ပေးနိုင်ခဲ့ကြောင်းသိရပါတယ်အရေးယူခံရတဲ့အထဲမှာအမျိုးသားခေါင်းဆောင်5ဦးပါဝင်တာကိုကြည်ပြီးအဂတိလိုက်စားမှုတိုက်ဖျက်ရေးဟာရှီကျင့်ဖင်ရဲ့နိုင်ငံရေးတိုက်ပွဲဖြစ်နေတယ်လို့မြင်ကြပါတယ်။အဂတိလိုက်စားမှုကိုဦးဆောင်တဲ့ပါတီစည်းကမ်းထိန်းသိမ်းရေးကော်မရှင်ဥက္ကဋ္ဌဝမ်ကြည်ရှမ်းမနစ်ကနှုတ်ထွက်သွားပါတယ်။နိုင်ငံရေးအဂတိကင်းစင်ပြီး Tisa Shibu Guda, Tio Tamaraga Adika Tarelu, Wanji Shanga, Piovari.
Tio Commune Party Ma Party win Tankoze Niva Shiramu, Oswa Lamu Namu Kekevare. Bo Soyaga Ubre Pupi Policy Chamadai, Yaru Sizima Lina Lemelu, Mamiole Namabu. Dajang Soya Yania Takulu, Sikan Shila on Yuede, Agri Le Samu Teke Yigu, Lujai Miani Vare. Yamagimale Agri Le Samu Teke Yigu, Soyaga, Aline Sanga Nijang. Piduga, Jonchi Labu, Yeti de Lu, Zanwailaga, Chimpare, Yangon Park Royal, Swinuwema, Piosu, Toyabade. Yamagima Ari Lesamu, Tekke Yigu, Commissiona, Tawin, Luka Yabade, Commissiona Le Piatanare, Ubri, Tain, Loyaramu, Tiamu, Machiman, Tivade. Yashi Jiru, Yan Chanda, Nijaragu, Commissiona, Tibime, Taindu Machine, Yemi, you name Babu. Naja. Imtan Chanda Nide, Wenjine, Du Wenji, Hounu, Yeu Damu, Mashi Janti Yabane. Tio Commune Padiga Party, Tansin Ye Lotalu, Yama Tamadogale, Tansin Ye Lona Mesuino, Agri Lai Samu, Taipe Yegu, Yonchi Lajabu Shiba.
ကျွန်တော်ခင်ရမြန်မာအခြေတုံးတစ်ချက်ကိုကြာသာပြီးနေညပိုင်းမှာတစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အခုလိုတနင်္ဂနွေနေ့ပိုင်းမှာနားဆင်နိုင်ကြပါရဲ့ရှင်အခုဒေါ်လာလာတန်စီစဉ်ပို့ချပေးနေတဲ့အမေရိကန်စတိုင်အီရန်တုံးအင်္ဂလိပ်သင်ခန်းစာကိုလည်းလေ့လာကြရအောင်ပါရှင်
Dreamba, English American Sai Gantama, Mia Mao, Nangani Lokama, Thong Nong Nide, Edom Atong Chugu, Tim Jabi Mamu, Petama Uzo.
Throw a curveball.
Gutim Jabi Mapibari, Salung Banga, THROW, Troga, Pieta, Ega Deku, CURVE, Curvega, Guida, Kauta, BLL Borga, Bolong Pibi, Sexu Sunga, Taya, Devegaro, Queenie, County Leo Bolong, Pieta Pibari. Tidonga, baseball, so that better ne, tennis ball, yue, boloma, atezago, wego ya on, yide, merigama, teiko, name chile, axanigane, sentela la pipari. Bolompide, pitchega, pipere, bolongo, better, damamho, hitega, wezon ya on, yaina in wood, josayara pipari. Dadon, peka, pipere, bolong, lame, lango, ayun sayara, pite, twejande, pite, duga. တဲ့တဲ့မပြစ်ပဲနှီးအမျိုးမျိုးကိုအတုံးပြုပြီးလက်မှာကိုင်းပြီးကိုခန္ဓာအနေထားနဲ့အာယူပြီးပြစ်လိုက်တဲ့ဘောလုံးဟာလဲပြီးရောက်တဲ့အတွက်ရိုက်တဲ့သူအနေနဲ့လာလန်းကိုခံမရခက်စီတာဖြစ်ပါတယ်။ဒါကြောင့်ဒီအတုံးရဲ့EDM အသေးပဲကတဖက်လူကိုအငိုက်မိစေတဲ့အံအားသင့်စေတဲ့မမျှော်လင့်တဲ့လောက်ရက်ကိုဆလိုတာဖြစ်ပါတယ်။ဒီအတုံးကိုမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်ကဘေကျင်းကိုမ Donald Trump နဲ့မြောက်ကိုရီးယားခေါင်းဆောင် Kim Jong-un ကြားမေလကုန်တွေ့ဆုံမှုစီစဉ်ထားပေမဲ့လို့လေရဲ့အကန့်အသတ်ရှိသေးတဲ့အချိန်မှာ Kim Jong-un ကသူ့မြောက်ကိုရီးယားခေါင်းဆောင်ဖြစ်လာပြီးတဲ့နောက်ပိုင်းပြပကိုပထမအဆုံးထွက်တဲ့ခီးစဉ်မှာပေကျင်းဖြစ်တဲ့အတွက်တရုတ်နဲ့မြောက်ကိုရီးယားကြားဆက်ဆံရေးခိုင်မာကိုပြတ်တလိုက်ရာရောက်တာလည်းဖြစ်ပါတယ်ဒါကြောင့် Trump နဲ့ Kim တို့မတွေ့ဆုံမီတရုတ်ကဒီမမျှော်ရင်းတဲ့အလဲပခီးစဉ်နဲ့အငိုက်မိသွားစီတယ်လို့ CNN ကရေးသားရမှာ China throws Trump a curveball ahead of his meeting with Kim လို့ရေးသားခဲ့တာဖြစ်ပါတယ်ဒီတော့နဲ့ပတ်သက်လို့ George ကပြတဲ့ဥပမာကိုလေးတန်းချကြရအောင်ပ
ါ Mary threw a curveball at work yesterday when she announced she's quitting.
မေရီကမနေ့ကအလုပ်မှာအလုံးကိုအငိုက်မိစေတဲ့ပြောကြားချက်ကတော့သူအလုပ်ထွက်တော့မယ်ဆိုတာပါပဲဒီသုံးနှစ်ပတ်သက်လို့ George ကပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ Mary threw a curveball at work yesterday when she announced she's quitting
ခုဆက်လက်တင်ပြပေးမှာကတော့
Trump card
ဖြစ်ပါတယ်စာလုံးပေါင်းက TRUM Trump က triumphant or victory ဆိုတဲ့အောင်မြင်မှုကိုဆိုလိုပြီးကတ်ကတော့ဖဲကြဖြစ်တဲ့အတွက်ကြောင့်အနိုင်ရစေတဲ့ဖဲကြလို့လုံးကောက်ဒေဗေရပါတယ်။ကျမတို့မြန်မာမှာတော့နိုင်ပွင့်ဖဲကြကိုဆိုလိုတာဖြစ်ပါတယ်။ဒီဖဲကစားနီးဟာ15ရာစုဥရောပကဆင်းသက်လာတာဖြစ်ပြီးဖဲကြဒီအနေနဲ့တစ်ခုခုကိုနိုင်ပွင့်ဖဲကြဖြစ်သတ်မှတ်ပြီး အဲ့ဒီဖဲချက်တက်လာတဲ့လူဟာဘယ်နေရာမှာမဆိုအဲ့ဒီဖဲချက်ကိုထည့်သုံးနိုင်တဲ့အတွက်ကြောင့်လေအနိုင်ရစီမဲ့ဖဲချက်ဖြစ်တာကိုဆိုလိုပါတယ်။ဒါကြောင့် EDM ဆိုတဲ့ device ဒီဘက်ကတော့ကျမတို့မြန်မာဘန်းစားမှာဆိုရင်နိုင်ပေါက်ကိုကင်ထားနိုင်တာဖြစ်ပါတယ်။ဒီအတုံးကိုမြောက်ကိုရီးယားကောင်ဆောင် Kim Jong Un ရဲ့မကြာသည့်နေ့ကဘီဂျင်းကိုသွားရောက်တဲ့ခီစင်ဟာထိမ့်သိမ်းရခက်လာတဲ့မြောက်ကိုရီးယားနဲ့ပတ်သက်လို့တရုတ်တွက်ကတန်တမာကြီးလောကမှာအသာစီးရစေတာဖြစ်ပြီးမြောက်ကိုရီးယားကိုနိုင်ပေါက်ကင်ထားလိုက်နိုင်တယ်ဆိုပြီးတော့ပြတ်သားလိုက်ရရောက်တဲ့အတွက်ကြောင့်လေအယ်ဂျာဇီးရာသတင်းစထာနာက China's Trump card on North Korea ဆိုတဲ့ခေါင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီလိုနဲ့ပတ်သက်လို့ George Bush ပြီးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ John played his Trump card so he got the contract
John ကသူ့နိုင်ပေါက်ကိုကင်ပြလိုက်တဲ့အတွက်ကြောင့် contract စာချုပ်ကိုသူရလိုက်တယ်လေလို့ဒီပေရပါတယ်ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ John played his Trump card so he got the contract
ခုနောက်ဆုံးတင်ပြပေးမှာကတော့
Turn the screws on.
ဖြစ်ပါတယ်။ဆာလုံးပေါင်းက T-U-R-N, turn ကလှဲတာ T-H-E-the, S-C-R-E-W-S, screws ကလက်သမားတွေသုံးတဲ့ဝက်ဥတွေဖြစ်ပြီး on ကအပေါ်မှာလို့လုံးောက်ဒေဗေရတဲ့အတွက်ကြောင့်စစခုရဲ့တောက်ရိုက်ဒေဗေကတော့ဝက်ဥတွေကိုလှဲတာတနည်းဝက်ဥတွေကိုချက်တာဖြစ်ပါတယ်။ idiom ဆိုတဲ့ white ဒေဗေကလည်းရှင်းပါတယ်။ဆိုနေရတဲ့အခြေအနေတွေရင်ဆိုင်နေရတဲ့ကြာပူပြီးဖိအားပေးခံရတာတခုခုနဲ့အကြက်ကိုင်းခံရတာဖြစ်ပါတယ်။တနည်းတော့အင်အားသုံးမှုချင်းချောက်မှုအကြမ်းဖက်မှုစသဖြင့်တို့ကိုတုံးပြီးဖိအားပေးတာဖြစ်ပါတယ်။ဒီအတုံးကိုအထီးကျန်ပိုင်းပေးခံထားရတဲ့မြောက်ကိုရီးယားရဲ့အဓိကဝင်ငွေနဲ့စားသုံးကုန်တို့ကိုတရုတ်ကကူညီထောက်ပံ့နေတာဖြစ်တဲ့အတိုင်းအမေရိကန်နဲ့မြောက်ကိုရီးယားကြားထိပ်သီးဆွေးနွေးပွဲတွေမကျင်းပမီကုလသမဂ္ဂပိတ်ဆို့မှုတစ်စိတ်တစ်ပိုင်းကြောင့်တရုတ်ကမြောက်ကိုရီးယားထံကနေဂုဏ်စည်းတွေဝယ်ယူတာမြောက်ကိုရီးယားကိုလည်းကူညီတာတွေမရှိတဲ့အတွက်ကြောင့်မြောက်ကိုရီးယားမှာအချက်တွေပြီးတရုတ်ကိုဥညွံ့ရတဲ့အခြေဆိုင်တဲ့အတွက်ကြောင့် The Telegraph သတင်းစာကြီးမှာ China turns the screws on North Korea by cutting its petrol supply report says အစီရင်ခံစာတစ်စောင်အရတရုတ်ကမြောက်ကိုရီးယားကိုတက်စီရောင်းချနေတာတွေကိုဖျက်တောက်လိုက်ပြီးဖိအားတိုးပေးနေတယ်လို့ဖော်ပြခဲ့တာဖြစ်ပါတယ်ဒီအုပ်နဲ့ပတ်သက်လို့ George Bush ပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ The bank is turning the screws on Joe for his failure to make payments on his car loan
ကားအကျိုးယူထားတာနဲ့ပတ်သက်လို့မမပြန်ဆက်နိုင်လို့ Joe အပေါ်မှာဘဏ်ကအကြက်ကင်မှုတွေလှုပ်လာတယ်လို့ဒီပေရပါတယ်ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
The bank is turning the screws on Joe for his failure to make payments on his car loan.
ဒီတင်ပါတင်ပြခဲ့တဲ့ idiom အသုံးတွေကတော့
throw a curveball, trump card, turn the screws on.
ဖြစ်ပါလေ။နောက်တင်ပါခုလိုချိန်မျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်။
တော်လာလာတန်စီစဉ်ထုတ်လွှင့်ပေးနေတဲ့ American Style Indian တို့အင်္ဂလိပ်သင်ခန်းစာကိုနားဆင်လေ့လာခဲ့ကြရတာပါရှင်။ VOE သတင်းရှင်တွေအနေနဲ့ကျမတို့ VOE ကိုစာရက်ကတစင်ဝေဖန်ကြံပြစာတွေပြပို့လို့ရတယ်။နားဆင်လို့ရတဲ့တည်တဲ့ချင်းတွေတောင်းယူလို့ရတယ်ဆိုရင်ကျမတို့ရဲ့စာရိုက်လိပ်စာက VOE American အတန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာအမှတ်55ဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA American တန်ရက်တနင်္ဂနွေနေ့မနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့စီစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ32 40 48နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်အခုဒုတိယပိုင်းမှာတော့စနေနေ့ညကတိုက်ရိုက်လေးလံစွန့်နေတဲ့စီစဉ်ကိုပြန်ပြီးတော့နားဆင်ကြရမှာဖြစ်ပါတယ်ကိုအောင်လွင်ဦးကစီစဉ်ထုတ်လွှင့်ပေးထားပါတယ်ရှင
်မင်္ဂလာပါခင်ဗျာဒီနေ့တဲ့လေလိုင်းစီစဉ်မှာတော့မြန်မာပြည်အတွက်နိုင်ငံတကာဆက်ဆံရေးဘလောက်အရေးကြီးလဲဆိုတာကိုဆွေးနွေးတော့မှာဖြစ်ပါတယ်ဒီနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကအစိုးရတတနှစ်ပြည့်မင်းငွန်းပြောတဲ့အထက်မှာပြည်ပင်ပြည်ပစင်ကုံမှုတွေနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံအနေနဲ့ကမ္ဘာအတိုင်းမှာတာဝန်သိစွာရည်တည်နိုင်မှုအရေးကြီးတာကိုနားလည်အသိအမှတ်ပြုကြောင်းထည့်ပြောသွားပါတယ်ဒီချိန်ထဲမှာပဲဒီတိုင်းပြည်အခြေအနေလိုအပ်ချက်နဲ့အညီရှောက်လန်းရင်းနဲ့ဒီနိုင်ငံတကာသဘောထားအမြင်တွေကိုလည်းအလေးပေးဆောင်ရနေတယ်ဆိုပြီးသူကပြောသွားပါတယ်ဆိုတော့ဒီမြန်မာနိုင်ငံအနေနဲ့နိုင်ငံတကာအတိုင်းဝန်းနဲ့ဆက်ဆံရေးအဆင်ပြေဖို့ဘလောက်အရေးကြီးနေသလဲဆက်ဆံရေးပြည်လည်အောင်ဘာတွေလုပ်ဖို့လိုမလဲဆိုတာကိုကျွန်တော်တို့ဆွေးနွေးမှာဖြစ်ပါတယ်ဆိုတော့ဒီပြည်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေဖြစ်ကြတဲ့မြန်မာအရေးအခက်ခဲပုဂ္ဂိုလ်တူဖြစ်တဲ့ဦးအောင်သူငယ်တခါတည်း1990ပြည့်ရွေးကောက်ပွဲမှာပလဲမြို့နယ်ပြည်သူ့လွတ်တော်92ဖြစ်ခဲ့ပြီးတော့အခုချိန်မှာတော့အမေရိကန်ပြည်ထောင်စုမှာအခြေစိုက်ထားတဲ့ဒေါက်တာတင်းဆွေတို့ကပြည်နယ်ဆွေးနွေးဆောင်မှာဖြစ်ပါတယ်ပြည်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေလည်းအခုဆိုရင်လေလိုင်းမှာရောက်နေပါပြီအရင်ဆုံးကတော့ကျွန်တော်ဒီကိုအောင်သူငယ်ရဲ့ရေးဝေးရာသုံးသက်ချက်ကိုကြားခဲ့ပါတယ်ဆိုတော့ကျွန်တော်တို့ဒီတစ်ချိန်တုန်းကတော့ဒီမြန်မာနိုင်ငံမှာစစ်ဆေးရေးလက်ထက်မှာနိုင်ငံတကာပိတ်ဆို့တံခတ်အရေးယူတာရှိခဲ့တဲ့စစ်ဆေးရေးတွေကလည်းနိုင်ငံတကာကိုဂရုမစိုက်ဖက်နဲ့နေခဲ့ဘူးပါတယ်အခုကတော့ဒီလိုမျိုးပဲနဲ့ဒီအရသာအစိုးရလည်းဖြစ်လာတဲ့ဒီမိုကရေစီအတွင်းကုပြောင်းရေးကိုလည်းပဲဟိုကြိုးစားနေတဲ့တိုင်းပြည်ဖြစ်လာတယ်ဆိုတော့နိုင်ငံတကာအတိုင်းဝန်းနဲ့ဆက်ဆံရေးကောင်းမှုကမြန်မာပြည်အတွက်ဘလောက်ထင်များအရေးပါနေပြီလဲကိုအောင်သူငယ်ဟု
တ်ပါတယ်အရေးပါပါခင်ဗျာကျွန်တော်အထူးသဖြင့်တော့ကျွန်တော်တို့လူမဖုတ်ယူတဲ့နိုင်ငံတွေကဟိုနိုင်ငံတကာကနေပြီးတော့အခုကြီးထောက်ပံ့နေစဉ်းစားပါတယ်နောက်တစ်ခုကကျတော့ချင်းမွေလိုကိစ္စမျိုးလဲစဉ်းစားပါတယ်ဆိုတော့အမိသားမှာတော့ကျွန်တော်တို့နဲ့ဒီနိုင်ငံတကာမိသားစုကဟိုစစ်တင်တင်ပြီးတော့ကျွန်တော်တို့အပြည်နယ်မှာပူကောင်းတဲ့အနေအထားရှိပါတယ်ဆိုတော့တလောကတော့ဒေါအောင်ဆန်းစုကြည်ရတယ်ဟိုမိကုန်းတွေမှာပြောပါတယ်ဒီအမျိုးသားကျွန်တော်တို့ဖုံပြူရေးဟိုမူဝါဒပေါ့နော်ဒါဟိုကြီးညာတဲ့ပွဲမှာသူ့အနေနဲ့ပြောသွားတာကနိုင်ငံတကာအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးတော့ဆောင်ရွက်သွားမယ်ဆိုတော့ဒါကလည်းကျွန်တော်တို့နိုင်ငံအတွက်အရေးကြီးရဆိုတာမျိုးသူပြောသွားဥတာရှိပါတယ်
โอเคเสียอุเทศสวยะตบอดาครับเนี่ยอခုเฉยมาที่မြန်မာနိုင်ငံအတွက်နိုင်ငံတကာနဲ့ဆက်ဆံရေးကောင်းမှုဟာဟိုဘယ်လောက်ထိအရေးကြီးနေလဲခင်ဗျာ
နိုင်ငံတကာနဲ့ဆက်ဆံရေးကတော့နိုင်ငံတိုင်းမှာအထင်တိုင်းအရေးကြီးရေးကြီးပါတယ်ခင်ဗျာဘာကြောင့်လဲဆိုတော့ကျွန်တော်တို့ပြည်ချင်းမှုတုတ်တဲ့လာတဲ့နိုင်ငံတကာဆက်ဆံရေးရေလို့ဖြစ်လာတဲ့ကာလကလေးကနှစ်ပေါင်းကြာပြီပေါ့အဲ့ဒီတွေကနိုင်ငံတိုင်းနဲ့နိုင်ငံတိုင်းဟာနိုင်ငံတကာမှာတာဝန်ယူဖို့လိုအပ်ချက်တွေလည်းရှိတယ်။နိုင်ငံကလေးစားတဲ့အစိုးရတိုင်းပြည်ဖြစ်ဖို့လည်းလိုအပ်ပါတယ်။ဒါကအပြန်လာမှာတာဝန်ရှိတယ်လို့ဟာခံစားကုန်လို့ပြောမယ်ဟာတွေလည်းခုနကိုအောင်သူငယ်ရွှေနေစုပေါ့နော်ကျွန်တော်ရှိလာတဲ့အတွက်နိုင်ငံတိုင်းဟာကိုယ်နိုင်ငံရဲ့ပုံရိပ်နိုင်ငံကမှာကောင်းအောင်ကြိုးစားဖို့တာဝန်ရှိရဲ့အရေးလည်းအမှန်တမ်းမှကြီးပါတယ်။ကျွန်တော်တို့ဟိုနိုင်ငံဒီကနေ့ကာလမှာကနပြောသူပေါ့နော်ဟိုပုံရိပ်တော်တော်လေးဟိုမကောင်းဘူးမကောင်းတဲ့အထက်မှာကျလာတယ်ဆိုတော့ပြောရင်ဟိုမှန်တယ်ခင်ဗျာအဲ့တော့ဒါကိုကောင်းအောင်ဖို့တော့တဲလို့တော့အောင်ဆန်းစုကြည်ထောက်ပြတဲ့အချက်ကမှန်ပါတယ်ကျွန်တော်လုပ်ချက်ကြီးအများကြီးရှိပါတယ်ခင်ဗျာ
โอเคကျေးဇူးပါဆိုတော့ဒီမြန်မာနိုင်ငံအနေနဲ့ဆော့ဆော့ဆရာပြောသလိုပေါ့ဟိုလက်တလုံးမှာဒီနိုင်ငံတကာဆက်ဆံရေးမှာအဖို့ထိဖြစ်စရာဒီပုံရိပ်ထိခိုက်နေတဲ့ကိစ္စကတော့ဒီရခိုင်ပြည်နယ်အချက်တဲလို့ပဲပြောရပါလိမ့်မယ်အထူးသဖြင့်တော့ဒီရခိုင်ပြည်နယ်အချက်တဲနဲ့ပတ်သက်လို့ကုလသမဂ္ဂလို့ဒီနိုင်ငံတကာအဖွဲ့အစည်းတွေအနောက်နိုင်ငံတွေနဲ့လည်းတိုက်ပြီးတော့ပြည်ပြည်လည်းလည်းရှိရမတွေ့ရပါဘူးဟိုချိန်ထဲမှာပဲဒီကျွန်တော်တို့ပြည်တွင်းမှာဒီအချုပ်ချပိုင်နိုင်ငံဖြစ်တဲ့ပြည်ပဆွတ်ဖက်ဆရာမလို့ဆိုတဲ့အမျိုးသားရေးမာနပြင်းထန်တဲ့သဘောထားမျိုးတွေလည်းရှိနေတာဆိုတော့ကိုအောင်သူငယ်ကိုကျွန်တော်ဟိုမေးချင်တာဒီတော့အဓိကဥဆောင်နေတဲ့ဒေါ်အောင်ဆန်းစုကြည်ပြောတယ်လို့ပေါ့လေကမ္ဘာအတိုင်းဝိုင်းမှာမြန်မာနိုင်ငံအနေနဲ့တာဝန်သိစွာရည်တည်နိုင်မှုအရေးကြီးတယ်ဆိုတော့ကျန်တဲ့ဒီအစိုးရထဲမှာတာဝန်ယူထားတဲ့သူတွေကြားထဲမှာရောသဘောပေါက်လက်ခံမှုလုံလုံလောက်လောက်ရှိနေရလားခင်ဗျ။ဟု
တ်အဲ့ဒါတော့ခက်တယ်ခင်ဗျ။ဆိုတော့အထူးသဖြင့်တော့ဒီကျွန်တော်တို့ရခိုင်ပြည်နယ်မြောက်ပိုင်းကရုံးခွင့်ရအရေးပေါ့ဆိုတော့ဒါကဟိုဆက်ဆက်တိမခံနိုင်တဲ့ပြဿနာမျိုးလို့ဖြစ်နေတယ်။ဆိုတော့အထူးသဖြင့်တော့ဒီနိုင်ငံတကာဘက်ကကြတော့ဆွဆွဲတာကဒီအခုဒုက္ခတွေတွေထွက်ပြေးတဲ့ကိစ္စမှာအလွန်ကျွံနေရှိသွားတယ်ပေါ့နော်အထူးသဖြင့်လူခွေရေချူဖောက်မှုတွေရှိတယ်ဆွဆွဲပါတယ် ဲ့တော့နိုင်ငံတကာဘက်ကကြတော့အထူးသဖြင့်ကုလသမဂ္ဂကဒီ fact finding mission လို့ခေါ်တဲ့ဒီအချက်လက်စုံစမ်းလေ့လာရေးကော်မရှင်တောင်းဆိုတာတွေလည်းရှိပါတယ်။ဆိုတော့အဲ့ဒါပြင်မှာနောက်ထပ်ကျွန်တော်တို့နိုင်ငံတကာဖိအားလို့ပြောလို့ရလာတာကဟိုကျွန်တော်တို့ဒီကျွန်တော်တို့ဒီအရေဒီကိစ္စနဲ့ပတ်သက်တဲ့အထူးသဖြင့်တော့တပ်မတော်ခေါင်းဆောင်တွေကိုစစ်ခုံရုံးတင်ဖို့ဆိုတဲ့အားမျိုးတွေပြောလာတာတွေရှိပါတယ်။ဟောနိုင်ငံတကာကြံစုံမှုခုံရုံးတင်ဖို့ပေါ့နော်။ဒါကလည်းပြောလာတာတွေရှိပါတယ်။ဆိုတော့နောက်တစ်ခုကျတော့ R2P လို့ခေါ်တဲ့ဒီကုလသမဂ္ဂရဲ့ကိုယ်ပါတာကိုကကွယ်ဆောက်ရှောက်နိုင်ရင်းမရှိတဲ့သူတွေကိုဒီလိုမျိုးဝေရောကိုဆောက်ရှောက်ရတော့မယ်ဆိုတဲ့ကိစ္စမျိုးပေါ့နော်။ဆိုတော့ဒါမျိုးတွေလည်းပြောလာဆိုလာတာတော်တော်ရှိတယ်။ဆိုတော့နောက်တစ်ခုကကျွန်တော်တို့ဒီဟာနဲ့ပတ်သက်ပြီးတော့ဟိုတန်ခတ်ပိတ်ဆို့မှုတွေပြန်လုပ်လာမယ်ဆိုတော့ဖိချောက်မှုတွေလည်းရှိနေတော့အခုချိန်ကတော့ပို့ပြီးတော့ဟိုအရေးပါလာတယ်လို့ဖြစ်မှာလားခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါဆရာဦးထက်စေသဘောထားခင်ဗျာဒီနိုင်ငံတကာသဘောထားအမြင်တွေကိုအလေးပေးဆောင်ဖို့လည်းလိုရဲဆိုတာကိုဒီအစိုးရတွင်မှာပြည်ပြည်ဝါလက်ခံထားတဲ့အနေအထားရှိရလားဆရာ
အာအစိုးရဘိုင်းဆိုတော့တော်တော်ခက်တယ်ခင်ဗျာကျွန်တော်နိုင်ငံတကာပါအစိုးရရှိတယ်အဲ့လွတ်တော်ရှိတယ်။နောက်တစ်ချိန်ထဲမှာဒီဖွဲ့စည်းပုံအရတာဝန်ယူထားတဲ့တပ်မတော်ဆိုလို့ဟို၃ပိုင်းလို့ရှိနေတော့ကဒီ၃ပိုင်းလုံးကိုကျွန်တော်တို့ပြောရမယ်။ပြောမှ၃ပိုင်းလုံးမှာတော့ရှိသလားမရှိဘူးလားဆိုတော့ကျွန်တော်တို့အဝေးကအပြင်ကလူဟိုပြောရတာတော့တော်တော်ခက်တယ်။ဟိုအမနာလားပြောတော့ရှိနေလို့သားလေပုံရိပ်ကျွန်တော်တို့ကြဆင်းနေတာဖြစ်ပါလေ။အဲ့တော့နိုင်ငံတကာကနိုင်ငံတစ်ခုကိုကြည့်တဲ့အခါမှာအဓိကဟိုအချက်တော်တော်များများရှိတော့ပေါ့ဒီနိုင်ငံရဲ့အရေးတွေလုံနိုင်ငံနဲ့ဆိုမှတာဝန်ရှိမှုအပိုင်းမှာသုံးခုကျွန်တော်တွေ့ပါတယ်အရေးကြီးဆုံးကပရမတ်ချက်ကဥပဒေစိုးမိုးရေးဖြစ်ပါတယ်တရားဥပဒေလေးစားလိုက်နာမှုဆိုတဲ့အပိုင်းနံပါတ်2ကတော့လူ့အခွင့်အရေးကိစ္စနဲ့နံပါတ်3ကတော့သဘောဝပတ်ဝန်းကျင်ပေါ့ဒီအချက်ကြီးသုံးချက်ကိုကြည့်တော့အခုနရခိုင်ကိစ္စကိုပဲပြောမယ်ဆိုရင်ဒါလူ့အခွင့်အရေးဆိုတဲ့ခေါင်းစဉ်အောက်ကနေပြီးတော့ပြစ်တင်ပြစ်ဖို့ရတာဖြစ်ပါတယ်အဲ့တော့ဒီကိစ္စကိုဟိုဒီလိုဖြစ်နေပြီရတာကိုပြုပြင်ဖို့ဆိုတဲ့နေရာမှာအာကျွန်တော်တို့ခုနကျွန်တော်ပြောတဲ့တာဝန်ရှိတဲ့အစိပ်ပိုင်းကြီး၃ခုကဘယ်လောက်ထိလုံနိုင်တယ်လဲဆိုတော့ကျွန်တော်မြင်တာတော့အမှန်တမဟိုအားနည်းနေတယ်လုံရကောင်းမှမသိတာရောလုံချင်သိမရှိတာရောဖြစ်နေသလားလို့ကျွန်တော်ကဟိုတန်တရားရှိပါတယ်ခင်ဗျာ
โอเคสยอกเทศซุนิเปียเจซูอะสรเราเราดิซุนิเวตั่วကိုပါဝင်ซุนิဖို့ဆိုပြီးကျွန်တော်တို့ဆက်သွက်ထားတဲ့ပုံကိုတချို့လည်းလေးလိုင်းပေါ်မှာကိုရောက်နေပါတယ်သူတို့ကလည်းကျွန်တော်အလှည့်ပေးချင်ပါသေးတယ်ဆိုတော့အရင်ဆုံးကတော့ဒီကိုတင်ထေးဝင်းမှာပြည်မျိုးอ่ะဖြစ်ပါတယ်ကိုတင်ထေးဝင်းရဲ့သဘောထားလည်းซุนิလို့ရပါတယ်ခင်ဗျာ
အဲ့ဒီကိစ္စနဲ့ပတ်သက်လို့ကတော့ကျွန်တော်တို့နိုင်ငံကလေဟောဆိုတဲ့လက်ရှိမှာအနောက်နိုင်ငံတွေလည်းကျွန်တော်တို့အင်အားကြီးအင်ကြီးချင်းတရုတ်နိုင်ငံကြားမှာဂျမ်းညံ့နေတဲ့အဖြစ်အပျက်တခုဗျာပြောပြမယ်ပြောတာဂျမ်းညံ့တဲ့နေရာမှာလည်းအနောက်နိုင်ငံတွေကလည်းရင်းနှီးမြှုပ်နှံနေတယ်တစ်ဖက်ကဒီရောက်ကလည်းရင်းနှီးမြှုပ်နှံပြီးသားစီကပမာဏလည်းတော်တော်များနေတယ်အဲ့ဒီမှာဒီရောက်နိုင်ငံရင်းနှီးမြှုပ်နှံမှုပမာဏကြီးရလဲတဲ့တချို့တော်တော်များများလမ်းကြောင်းတွေပိတ်နေကြတယ်အဲ့တော့အဲ့ဒီနှစ်ခုကြားမှာတော်နိုင်ငံညက်နေတာကိုချောင်းပြီးတော့ကျွန်တော်တို့ထွက်နိုင်တဲ့နေရာကိုရှာနိုင်တဲ့အတွေ့အကြုံပညာရှင်အစိုးရထဲမှာလည်းလိုတယ်ပေါ့နော်အဲ့တော့လက်ရှိအစိုးရထဲမှာလည်းနောက်ကျော့ကဌာနတို့မှာလည်းအစိုးရသေးတယ်ဆိုတာဘာလို့လဲဆိုတော့တော်စားမှုကြီးပြောခဲ့တဲ့စကားရှိတယ်ရွေးကောက်ပွဲအကျိုးစီးရင်ရေးကာလမှာသမင်းအိုးရဲကိုဟိုဟုတ်တယ်တဲ့ကိုသမဲသိုးတွေထည့်လဲပဲအိုးအတော့အတော့ပဲဆိုတာအခုအဲ့ဒီလိုဖြစ်နေတာအဲ့ဒါအိုးတွေတဲ့မှာသမဲသိုးတွေလည်းပါတော့ပါလို့ဒီလိုတွေဖြစ်နေတာဖြစ်နေပဲဒါတွေပြန်ပြီးအစိုးရကတုံးသက်ဖို့တော့လုံးနေလို့ထင်တယ်လေ
โอเคကိုတင်ဆွေးဝင်ကျေးဇူးပါဆိုတော့ဟိုဒါနဲ့ဆက်ဆက်ပြီးကိုအောင်သူငင်းကိုလည်းဆွေးနွေးစေချင်ပါတယ်ကျွန်တော်ဒီမြန်မာစိုးရအနေနဲ့ကတော့ကျွန်တော်အခုဟိုနိုင်ငံတကာနဲ့ဆက်ဆံရေးလို့ပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ကနိုင်ငံခြားရေးမူဝါဒအကြောင်းကိုလည်းထည့်ပြောဖို့လိုပါလိမ့်မယ်ဆိုတော့ဒီနိုင်ငံခြားမူဝါဒရေးရမှာတော့ကျွန်တော်ဒီအခုစိုးရလည်းပဲအရင်လိုပဲဒီဘက်မလိုက်ပဲတက်ကြွတဲ့မူဝါဒကိုကျင့်သုံးဖို့ဆိုပြီးသူတို့ပြောထားပြီးတာလည်းရှိပါတယ်ဆိုတော့လက်တလောအခြေအနေမှာဟောဒီနိုင်ငံတကာဆက်ဆံရေးမှာကျွန်တော်တို့ဟိုအရင်စိုးရဆက်ဆက်လက်ထက်နဲ့ဆက်လို့ရှိရင်အခုဒီဟိုမူဝါဒကျင့်သုံးမှုတွေကဟိုထူးထူးခြားခြားသိသက်သာပေါ့လေဆက်ဆံရေးကောင်းလာနိုင်တဲ့ဟိုချင့်ကပ်မှုမျိုးတွေမြင်ရောမြင်ရလားကိုအောင်မင်းရဲ့
ဆိုအခုချိန်ကြည့်တော့ဟိုကျွန်တော်တို့ကဟိုဖိအားပေးခံရတဲ့အနေအထားဆိုတော့ပြန်ကောင်းလာအောင်ကြိုးစားရတဲ့ဆိုတဲ့အနေအထားမျိုးတော့ရှိပါတယ်ဆိုတော့ဒါပေမဲ့လည်းဟိုဒီလိုအနေအထားကလည်းဟိုပို့ပြီးတော့ကောင်းလာတယ်လို့ပြောတော့တော်ခက်တာပေါ့အထူးသဖြင့်တော့နိုင်ငံတကာဘက်ကဒီအခုရခိုင်ဒေသကိုသွားပြီးတော့ကိုယ်တိုင်ကိုကြဝင်လေ့လာခြင်းနဲ့နောက်သတင်းမီဒီယာတွေကိုလွတ်လပ်စွာသွားခွင့်ပေးဆိုတာမျိုးပေါ့နော်ဆိုတော့အဲ့လိုမျိုးတွေကအခုချိန်ကြီးကျွန်တော်တွေ့တဲ့လောက်ကအစိုးရကမပေးနိုင်တော့ရှိပါတယ်ဆိုတော့အဲ့တော့သူတို့ကိုယ်တိုင်ခေါ်ပြီးတော့စီစဉ်နေဟိုပြပွဲတွေတော့ရှိပါတယ်နိုင်ငံတကာတန်တမာတွေခေါ်သွားတယ်ဟိုတလောကစစ်ပတ်မှုတွေခေါ်သွားတယ်ပေါ့နော်ဆိုတော့ဒီလိုမျိုးလိုက်ပြတာတွေရှိနေမယ်လေနိုင်ငံတကာဘက်ကမကျေနပ်တဲ့အနေအထားမျိုးရှိသေးတယ်လို့ထင်ပါတယ်
ဒီဒုက္ခတွေတွေပြလာရေးပေါ့နော်ဆိုတော့ဒီကိစ္စမှာလည်းအခုချိန်ကြီးကကျွန်တော်တို့ဟိုလတချို့ရှိလာပါပြီဒါပေမဲ့ကြာရောက်လာတဲ့ရေတွက်ကအတော့နည်းနေသေးတယ်လို့ပြောလို့ရပါတယ်။ဟုတ်ကဲ့ဆရာဦးတို့စေတဘောတော့ခင်ဗျာအခုဒီနိုင်ငံတကာဆက်ဆံရေးမှာအခုကျွန်တော်တို့ကဒီအခုဆိုးရလည်းပဲအရင်တော့ကလိုပဲကျွန်တော်မြန်မာနိုင်ငံနိုင်ငံခြားရေးမူဝါဒကဒီပဲမလိုက်ပဲနဲ့တက်ကြွရဲမူဝါဒကိ
ထူးထူးခြားခြားဒီမူဝါဒကိုကျင့်သုံးပြီးတော့လုပ်နေနိုင်ငံရေးမူဝါဒတွေမှာရောထူးထူးခြားခြားဖြစ်ဟိုမြင်မိတာရှိလားတိုးတက်မှုရရဲ့အပိုင်းတွေမှာဟုတ်ကဲ့ကျွန်တော်မြန်မာနိုင်ငံရဲ့နိုင်ငံရေးပေါ်လစီကဒီပမ်လိုက်ပေါ့နော်တချို့ရတယ်ဆိုတာကိုကျော်ယူနေဝင်လက်ထက်တွေကဒီမူဝါဒကျင့်သုံးတာပါပဲတခြားနောက်ထပ်တက်တက်ကိုကျော်မူကြီးတွေလက်ထက်ရောသမ္မတဦးသိန်းစိန်လက်ထက်ရောအခုလက်ထက်ရောအ so the Lebono, Poly Kisam. General Mina de Rubia. Nangayi Kisama, ye say so are the Letakani Bido on Sansuji, who near Yala Chima. Adorali, Alala, Kaumilu, General Mule, and Tagajara, Mamabe. Tabi Kulu Pita, Pajangle, so General Tonga Jira, Cardalubia. Long and she did so are the Daima. ไอ้ตะนี่แหละสัวกูตะละแหละสัวกูอานัจจิติทอดปะพี่รอนาวยุก็บ่วยด้วยโหแม้ภิเนโหสัวบ่ฮู้แหละเอออสุริยะแหละชื่อเลยครับเนี่ยอะดาก็โหตะเมนะก็หลุดออกปะเนาะเอาเจ้ากาเจ้ามะหล่าหลุผิดละแหละไหนๆไหนๆอานะสัสๆเดผิดๆติเลยเว้ยชื่อล่ะชื่อนั่นแหละทีนี้คู่จองดีคู่สัวละแท้มาปุญญาจะเส้นตะละหลุจนเราสันเดียชื่อเลยเรานั่นไงฮะ
နိုင်ငံကြီးတာနိုင်ငံကြီးတစ်ခုခုဖြစ်အောင်တာဝန်တည်တယ်ဆိုတာတစ်ခုဖြစ်အောင်လို့ပို့မှာသူဆိုတာတစ်ခုတည်းတည်းမဟုတ်ဖက်နဲ့သက်ဆိုင်ရာအားလုံးကဝိုင်းလောက်ကြဖို့လိုအပ်တယ်ဆိုတဲ့ချက်ကိုမိမောင်းထုတ်ပြတာဖြစ်တော့ဟိုသက်ဆိုင်သူတွေနားလဲကြရင်တော့ကျွန်တော်တို့ပုံရိပ်ဟိုပြန်ကောင်းလာနိုင်မှာပေါ့ခင်ဗျဟုတ်ကဲ့ပါဆရာကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုဆက်သွ
ဒီရင်းကိစ္စကိုဒီကဒါသူကမန္တန်ကြည့်ပြီးတော့ပြောတော့တယ်ကျွန်တော်နားလည်တာပေါ့နော်ဆိုတော့သူကကျွန်တော်တို့နိုင်ငံကသွားပြောလို့ဒီသူကခေါင်းငွေကနိုင်ငံကလည်းဆက်ဆက်တယ်ကျွန်တော်အင်တာနက်ပါအစ်စာနဲ့ပါပြောရမှာပေါ့နော်အဲ့ဒါလေးဒီနေ့ကျွန်တော်ပြောရမယ်ဆိုရင်ကိုကကျွန်တော်တို့နိုင်ငံကဒီကလေကျန်တဲ့တရုတ်ဖြစ်နေတဲ့ပြဿနာဓာတ်ထဲမှာကျွန်တော်တို့နိုင်ငံကဓာတ်ညက်တူမျိုးတွေဖြစ်နေတယ်ဗျာဟိုဘာဖြစ်လို့လဲဆိုအဲ့နိုင်ငံကြီးနဲ့နိုင်ငံကပြစ်တစ်ခတ်တည်းကကျွန်တော်တို့နိုင်ငံငယ်လာပြီးအနေနဲ့တက်ကျွန်တော်တို့ကပြောလို့ဆိုမိသားဟိုပါပေါ့ဗျာဟိုတွဲလက်ကောင်ကိုခတ်တဲ့ကြားမိသားစုံတွေဖြစ်နေတာပေါ့အဲ့ဒါကကျွန်တော်ဒီလိုမျိုးကျွန်တော်မှတ်ချက်ပေးခြင်းဟုတ
်ကဲ့
ဟုတ်ကဲ့ဒေါ်ဆန်းစုကြည်ရဲ့ဒီလက်ရှိအင်တာနက်ရှင်နယ်မှာပတ်သက်ပြီးကြံနေလုပ်တဲ့နေရာမှာကျွန်တော်တို့ဒီလက်ရှိဟိုကျွန်တော်ကနည်းနည်းဟိုပါဘောဟိုနည်းနည်းဟိုလွဲနေလားလို့ကျွန်တော်ကမြင်ပါတော့လက်ရှိဒီတိကကြုတ်ဟိုလက်ရှိဟိုပါဘောအချင်းချင်းအောင်လို့မလုံနိုင်သေးနဲ့ဘယ်လောက်ကြီးပဲနိုင်ငံတကာနဲ့လိုက်ပြီးတော့အချင်းချင်းအောင်လုံလို့ကျွန်တော်အချင်းကြီးပဲလေညာ
ဟုတ်ကဲ့ဟိုကိုမင်းမင်းဆိုလို့ရင်တော့ဒီနိုင်ငံတကာနဲ့ဆက်ဆံရေးပြည်လဲလို့ဆိုတော့ကိုပြည်တွင်းမှာရှိနေတဲ့ပြဿနာတွေညှိနှိုင်းပြီးတော့ဟိုဖြေရှင်းနိုင်ဟိုနိုင်ငံတကာနဲ့လည်းပြည်လဲလိမ့်မယ်ဆိုတော့သဘောထားကိုပြောချင်တယ်လို့ကျွန်တော်နားလဲပါတယ်ခင်ဗျာကိုမင်းမင်း
ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတ
ယ်ဟုတ်ကဲ့ကိုမင်းမင်းကျေးဇူးပါကျွန်တော်နောက်တစ်ခုကိုလည်းဟုတ်ကဲ့ကျွန်တော်အလှည့်ပေးခြင်းလို့ပါကိုနေဦးလင်းဖြစ်ပါတယ်မလေးရှားနိုင်ငံပါကိုနေဦးလင်းသဘောထားလဲဆွေးနွေးရပါတယ်ခင်ဗျာ
ကျွန်တော်သဘောထားတော့ဒေါ်ဆန်းစုကြည်ပြောတဲ့စကားနဲ့ဆို30ရာခိုင်နှုန်းလောက်ပဲသဘောတူပါတယ်ဗျာဒါနဲ့30ရာခိုင်နှုန်းကတော့ဟိုကျွန်တော်က negative ပေါ့နော်အဲ့လိုမြင်နေပေါ့ဒါနဲ့40ရာခိုင်နှုန်းကတော့ကိုယ့်ရဲ့စဉ်းစားချင်းချင်းသုံးသပ်မှုပုံမှာမျိုးကြည့်ရလို့ပဲကျွန်တော်တမ်းပါပါလေဗျာဥပမာလေးတစ်ခုကိုကျွန်တော်တစ်ခုတစ်ခုလောက်ပြောပြပါပါမယ်အဲ့တော့94ခုနှစ်မှာဗျာကျွန်တော်စင်ကာပူရောက်တော့ Michael Faye ဆိုတဲ့ပြဿနာဖြစ်တယ် Michael Faye ကဘာလဲဆိုတော့ရှင်းပြောရက်ထားတဲ့ကားတွေကိုစပရေးလုပ်တယ်ပေါ့ဗျာအမေရိကန်နိုင်ငံကားပါအဲ့တော့သူ့ပြင်မှုချင်းရှားတဲ့အတွက်စင်ကာပူနိုင်ငံမှာသူ့ကိုကျိန်၄ချက်နဲ့ထောင်3လ6လချတယ်ပေါ့ဗျာအကြမ်းမြင့်ပေါ့အဲ့ဒီဥဒ္ဒါလူအခွင့်ရေးရှုတော်ရပြောပြီးတော့ဒါဟာမဖြစ်တိုက်ဘူးဆိုပြီးအမေရိကန်ကတောင်းဆိုပါတယ်ဗျာအဲ့တော့စင်ကာပူကဟိုကျောက်တောင်ကတင်းတင်းကျပ်ပဲရပ်တည်ပါတယ်ဗျာရပ်တည်တဲ့အခါနောက်ဆုံးကြတော့ဗျာညှိတယ်ပေါ့ညှိတဲ့အခါကျတော့ဟိုကလင်တန်ကညှိတဲ့အခါကျတော့ကျိန်ငှက်ချက်ရှော့ပေးလိုက်တယ်ပေါ့ဆိုလိုတဲ့သဘောက
ကမ္ဘာမှာဟိုအေးအားအရာရောအရွယ်အစားအရာရောလူဦးရေအရာရောအကြီးဆုံးနိုင်ငံတွေဖြစ်တယ်။အမေရိကန်ကလူဦးစုရဲ့ဟလာဟိုပြဿနာဖြစ်ပြီးတဲ့အခါကျတော့တဖြည်းဖြည်းဆုံးယုတ်သွားတယ်ပေါ့ဆိုလိုတဲ့သဘောကတိုင်းပြည်ရဲ့အဲ့တော့ဒါတွေကပါလဲဆိုတော့အိုင်အာအင်တာနက်ရှင်နယ်ရီလေးရှင်းရှစ်ကသူတို့ရဲ့၆ွက်ပေါ့နော်သူတို့ရဲ့ဒူးတွေနဲ့တုံးပြီးတော့တိုင်းပြည်တစ်ခုကိုဖြိုးဖျက်
ဟိုဒီဟိုတူတူနဲ့အခြားကြောင်းတွေအများကြီးတော့ရှိပါတော့ဟိုတန်ခတ်အရေးယူထားတာခုထိ73နိုင်ငံရှိတယ်ကျွန်တော်နိုင်ငံမပါဘူးပေါ့နော်အဲ့တော့ကျွန်တော်ပြောချင်တာကနိုင်ငံတကာဆိုတာအကူရသမဂ္ဂရဲ့အင်အားကြီးတဲ့နိုင်ငံတွေရှိတယ်အဲ့ဒီအင်အားကြီးတဲ့နိုင်ငံတွေကိုနဲ့ကလည်းနိုင်ငံရတာမဟုတ်ဘူးအဲ့တော့ကျွန်တော်နိုင်ငံကလေးဟာအကျိုးစားပြီးတော့နော်ကိုချီတော့ကိုရပြီးတော့ကိုရဲ့နိုင်
ဒီလိုမျိုးတွေလုံချုံမှုတွေပမာဏငါမှာဟိုနည်းလာမှသာလေပိုကောင်းနိုင်တယ်လို့ကျွန်တော်မြင်ပါတယ်။ဟုတ်ကဲ့ဆရာတို့ဆိုကျေးဇူးပါ။ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုဒီ ဖေ့စ်ဘွတ်ကနေမှတ်ချက်ပေးထားတဲ့ပုဂ္ဂိုလ်တယောက်လည်းရှိပါတယ်။သူကတော့ဟိုယူမလာရင်ယူမချင်းသေးပေါ့လေ။သူကတော့ကျွန်တော်တို့ကတော့ပြည်တွင်းညီညာရေးလူလာတယ်တဲ့။ပြည်တွင်းညီညာရေးရင်ဒီပတ်နဲ့ဆက်ဆံမှုတွေပိုလွယ်ကူမလို့ထင်ပါတယ်။သူတို့ပြင်တန်းနာလက်နက်ကင်ဖွဲ့နေပါတယ်။ဆိုတော့သူ့ဟာကိုပြောမယ်ဆိုရင်တော့သူကလည်းဟိုပြည်တွင်းကိစ္စတွေကိုအရင်ဦးစားပေးဖြည့်ရှင်းပြီးတ ိုင်ဝမ်ရဲ့အမြင်သဘောထားတွေကိုအလေးပေးဆောင်ရပါတယ်ဆိုပြီးသူကပြောပါတယ်ဆိုတော့ဒီနိုင်ငံတကာရဲ့သဘောထားတွေကိုအတိအမှတ်ပြုရဆိုရင်လည်းကိုတိုင်းပြည်ချင်းနဲ့ချိန်ထိုးလုပ်ရမယ်ဆိုတော့ဟိုမူမျိုးလို့ဟိုနားလည်လို့ရပါတယ်ဆိုတော့ဒီနေရာမှာနိုင်ငံတကာစံပြည်ရင်းစံဆိုပြီးကွာချက်တွေရောရှိမလားနိုင်မလားကိုအောင်သူမြင်းတကယ်လို့ရှိလာရင်ရောကျွန်တော်တို့ဘလို့ညှိနိုင်မယ့်နည်းတွေရှိမလဲ
โอเคဟိုဒီနေရာမှာတော့ကျွန်တော်၂ချက်လောက်ပြောချင်ပါခင်ဗျာအခုကတော့ကျွန်တော်တို့အမျိုးသားအစည်းအဝေးကိုခေါ်တော့ဗျာဆိုတော့ကိုယ့်ရဲ့နိုင်ငံရဲ့အကျိုးစီးပွားကဘာလဲဆိုတော့ကြားကိုကျွန်တော်တို့ဖွင့်ဆိုဖို့လည်းလိုပါတယ်အဲ့ဒီအပေါ်မှာခြေပြုပြီးတော့ဟိုကျွန်တော်တို့ရဲ့တန်တမာရေးကိုဝင့်ပြင်ဖို့လည်းလိုပါတယ်ဆိုတော့နောက်တစ်ချက်ကတော့ဒီ NLD အစိုးရတက်တက်လာခြင်းမှာပဲတော့ဆက်စုကြီးပြောမှုပါတယ်ဟို people diplomacy ပေါ့ပြည်သူတွေကိုယ်တိုင်ပါဝင်လှုပ်ဆောင်နိုင်တဲ့တန်တမာရေးလုပ်ငန်းပေါ့ဆိုတော့ဒါမျိုးတိုးလှုပ်ကြမယ်လို့ကြေပေးခဲ့ပါတယ်ဆိုတော့အဲ့ဒါဆိုလို့ရှိရင်ကျွန်တော်တို့ဒီတန်တမာရေးပုံရိပ်ကောင်းအောင်ပေါ့ကျွန်တော်ပြည်သူတွေဘာဆက်လုပ်နိုင်မလဲဒါကိုလည်းအစိုးရအနေနဲ့စဉ်းစားသင့်ပါတယ်လမ်းလမ်းဖြစ်တယ်လို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာဦးထင်းဆွေရဲ့သဘောထားလည်းဆွေးနွေးပြပါအောင်ခင်ဗျာကျွန်တော်တို့ဒီတကယ်လို့ပေါ့လေအခုဆက်စပ်ပြောသလိုပေါ့ပြည်ရင်းရဲ့ပြဿနာတွေကိုလည်းဖြေရှင်းဖို့ရှိရောတချို့ကိစ္စတွေမှာနိုင်ငံတကာလိုလားနေသလောက်ကျွန်တော်တို့နိုင်ငံတကာတောင်းဆိုနေသလောက်ဟိုစံနှုန်းတွေဥမာရခိုင်ကိစ္စဆိုလို့ရှိရင်လည်းနိုင်ငံတကာလိုလားနေတဲ့လူခွင့်ရေးစံလုံမျိုးနဲ့အပြည့်အဝမလုံးနိုင်နေဘူးဒီရဲ့အခြေအနေတွေရှိနေတယ်ဆိုတဲ့သဘောထားအမြင်မျိုးတွေပြည်တွင်းမှာလည်းရှိနေတယ်ဆိုတော့ပြည်တွင်းရဲ့ဆန်တဲ့ပြည်ပနိုင်ငံတကာလူလာနေတဲ့ဆန်နေတဲ့ညှင်းထိန်းကြည့်ပြီးတော့လုပ်ဖို့ဆိုရင်လုပ်နိုင်တာဘာများရှိမလဲဆရာ
အဲတော်တော်တော့ကျွန်တော်တို့ခက်တယ်ခင်ဗျာနိုင်ငံတကာဆန်နိုင်ငံတကာဂိုက်တန်နဲ့ကျွန်တော်တို့ပုံမှန်နိုင်ငံကိုတိုင်းတဲ့အခါမှာအမှားတိုက်တာတွေရှိပါတယ်ကျွန်တော်နိုင်ငံဟာဟိုတိတ်ပုံပြိုးတုတ်တဲ့နိုင်ငံတွေနဲ့ဆိုင်ကျွန်တော်တို့အဝေးကျန်နေတယ်အဲကျွန်တော်တို့လုံနိုင်တာရှိသလားဆိုတော့လုံနိုင်တာကတော့သိကြပေါ့ကျွန်တော်ရှိတယ်လို့မြင်ပါတယ်အခုလည်းလုံနိုင်တဲ့အဖွဲ့အစည်းတွေ NGO တွေလည်းစူးစမ်းနေကြတယ်လို့ကျွန်တော်မြင်တယ်အစိုးရကိုယ်တိုင်ကလည်းအခုဒေါက်တာဆောစုကြည်ပြောသလိုပေါ့နော်အဲဟိုလမ်းညွှန်ချက်သဘောမျိုးဖြစ်တော့စူးစမ်းမယ်လို့ကျွန်တော်ဟိုယုံကြည်ရတယ်ဒီတော့ WNP စူးစမ်းရင်တော့ကျွန်တော်တို့ရနိုင်ပါတယ်အဲ့ဒီနေရာမှာဟိုစူးစမ်းမှုတွေကိုရိုးသသာအဲ့နိုင်ငံအကျိုးစီးပွားကိုကြည့်ပြီးစူးစမ်းမှုတွေပေါ်ပါအဲတကုတ်ရေးတပါတီတစ်ဖွဲ့တစ်စုရဲ့အဲဟာလာလူလွားချက်တွေကိုနှိမ့်နိုင်မှသာလေကျွန်တော်တို့ဟိုသွားတဲ့အခါမှာရှေ့ပို့ပြီးတော့ရောက်မယ်မြန်မြန်ဆန်ဆန်နဲ့ရောက်မှာဖြစ်တော့စူးစမ်းတဲ့အပိုင်းတွေဆက်စူးစမ်းအဖြစ်လို့ဖြစ်စီအပိုင်းတွေနည်းသွားရင်တော့ကျွန်တော်တို့ဟိုကောင်းနိုင်ကြချောင်းရှိပါတယ်
โอเคအခုကျွန်တော်အချိန်တစ်မိနစ်လောက်ကျန်သေးတော့ကိုအောင်သူငယ်ကိုအချုပ်အနေနဲ့ဟိုမှတ်ချက်ပေးပြချင်ပါတယ်ဒေါအောင်ဆန်းစုကြည်စကားနဲ့ပြောမယ်ဆိုရင်ပေါ့လေကမ္ဘာအလယ်မှာတာဝန်သိတဲ့တိုင်းပြည်တစ်ခုဖြစ်ဖို့ဆိုရင်အခုချိန်မှာအရေးကြီးဆုံးအနေနဲ့ကျွန်တော်တို့ဘာတွေလုပ်ဖို့လိုမလဲခင်ဗျာ
โอเคအခုဒီကနေတော့ဟိုဒီကမ္ဘာအလယ်မှာတာဝန်သိတဲ့နိုင်ငံဆိုတာကကိုယ်နိုင်ငံကိစ္စကြီးဝင်မကြည့်ဘူးပေါ့နော်ဈေးသားရင်းကိစ္စလည်းကြည့်ဖို့လိုပါတယ်ဆိုတော့နောက်တစ်ခုကတော့နိုင်ငံကအရေးဒီမှာပို့ပြီးတော့တက်တက်ကြွကြွပါဝင်ဖို့လိုပါတယ်ကျွန်တော်တို့ကတော့နိုင်ငံကစံချိန်စာရင်းပေါ့ခုနပြောတဲ့ကိစ္စတွေမှာလည်းကိုကလိုက်နိုင်အောင်လည်းမကရှိရပါဘူးဆောက်ဖို့လိုတယ်လို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပင်နေဆွေးနွေးပေးခဲ့တဲ့မြန်မာရေးခက်ခက်ကိုအောင်သူငယ်ဒေါက်တာတင့်ဆွေကိုရင်ပါဝင်ဆွေးနွေးရသူတွေနဲ့စာရေးဆွေးနွေးမြင်းမြန်းသူတွေဒေါက်တာရှင်တွေအားလုံးကိုဆုပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကို ောင်းလွင်စီစဉ်ထုတ်လွှင့်ပေးခဲ့တဲ့စမီညတိုင်ရဲလီလန်ဆွေးနွေးကစီစဉ်ကိုပြန်ပြီးတော့နားဆင်ကြရတာပါရှင်။အခုတကြံတေးလက်ဆောင်ထုတ်လွှင့်ပေးတော့မှာမို့ဆိုတော့ဇော်ဝမ်းရဲ့ညှင်းတွက်တွက်လေးပြေးဆိုတဲ့တခြင်းကိုနားဆင်ကြရအောင်ပါရှင်။ညတော်တဲ့လေးလေးဆိုတဲ့တခြင်းကိုနားဆင်ကြရတာပါရှင်။အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနအိစားအစီအစဉ်အစဆုံးကိုမနေ့၈နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ20 25 32တို့ကနေပြန်ပြီးတော့နားဆင်နိုင်ပါရှင်။အခုတနင်္ဂနွေနေ့မနေ့ကထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါအောင်မရှင်
။ဂျာမနီနိုင်ငံနောက်မြောက်ပဲမွန်စတာမျိုးရဲ့19ရာစုမြို့ဟောင်းပဲချမ်းမှာစနေနေ့ကလူအုပ်ထဲကိုကားစီးနဲ့ဝင်လိုက်တာကြောင့်လူနှုတ်ဦးသေဆုံးပြီးအများပြားဒဏ်ရာရသွားပါတယ်။၃ယောက်မှောက်သေဆုံးသူကတော့အရင်မောင်းကိုယ်တိုင်ဖြစ်ပြီးကားထဲမှာတွင်ကိုယ့်ကိုယ်ကိုပြစ်ပြီးသတ်သေးသွားတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။အစောပိုင်းသတင်းတွေမှာတော့လူ၃ယောက်သေဆုံးတယ်လို့ထွက်ထားတာပါ။ကားထဲကနေနောက်ထပ်လူ၂ယောက်ထွက်ပြေးသွားပဲရှိတယ်ဆိုတဲ့မျက်မြင်ပြောဆိုချက်တွေကိုစုံစမ်းစစ်ဆေးသူတွေဆန့်စစ်နေတယ်လို့ရဲတပ်ဖွဲ့ပြောခွင့်ရအောင်ဒရီယာဘုတ်ကပြောပါတယ်။ကားထဲမှာတွေ့ရတဲ့မတင်ငါဘွေရအရာတစ်ခုကိုလည်းရဲတပ်ဖွဲ့ကစစ်ဆေးနေတယ်လို့ပြောခွင့်ရကပြောပါတယ်။တရားရသူတွေက6ယောက်ဟာစိုးရင်ရတဲ့အချိန်ဒီမှာရှိတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ကနေဒါနိုင်ငံမှာရေခဲပြင်ဟော်ကီဒီတစ်တင်ကလူငယ်အားကစားသမားတွေလိုက်ပါလာတဲ့ပတ်စကားနဲ့နောက်တွဲပါတဲ့ကုန်တင်ရင်စဉ်တောက်ကြံနေညာပိုင်းကတက်မိတာမှာလူ15ဦးသေဆုံးခဲ့ရတဲ့ပေါ်စိတ်မကောင်းဖြစ်ရကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။ဟမ်ဘိုးဘရွန်ကိုအတင်းကသေဆုံးသွားရသူတွေအတွက်သူတို့မိသားစုဝင်တွေကိုဝမ်းနည်းကြောင်းသတင်းစကားပေးဖို့ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုနဲ့တယ်လီဖုန်းဆက်ပြီးသမ္မတထရမ့်ကပြောခဲ့တာဖြစ်ပါတယ်။ထောင်နံပြပေးခံထားရတဲ့ဘရာဇီးသမ္မတအောင်လူအီစ်အင်နစီယိုလူလာဒါဆီလ်ဗာကစနေနေ့မှာတော့အာနာဘိုင်းနေစီမှာသွားပြီးဖမ်းခံလိုက်ပါပြီ။သူ့ကိုလာဖမ်းတဲ့ရဲတပ်ဖွဲ့နဲ့ထိတဲ့ရင်ဆိုင်မှုတွေဖြစ်ပြီးနောက်တည့်မှာပဲသူ့ကိုယ်တိုင်သွားပြီးတော့အဖမ်းခံလိုက်တာပါ။စနေနေ့ပရီးမီးယားလိဘွဲစဉ်တွေမှာချန်ပီယံဖြစ်ဖို့နိုင်ပွဲတစ်ပွဲပဲလိုတော့တဲ့မန်စီးတီးအသင်းဟာဒုတိယနေရာကမန်ချက်တာအသင်းကိုရေးနေပြီးချန်ပီယံဖြစ်ဖို့နှောင့်နှေးသွားပါတယ်။မန်စီးတီးအိမ်ဝင်မှာကစားခဲ့တဲ့အဲ့ဒီပွဲပထမပိုင်းမှာချန်ပီယံလောင်းအင်ရှင်သင်းက2ဂိုးသွင်းထားပေမဲ့မန်ချက်စတာယူနိုက်တက်အတင်ကဒုတိယပိုင်းမှာ3ဂိုးသွင်းပြီးအနိုင်ယူသွားတာပါခင်ဗျာ
။တနင်္ဂနွေနေ့မနေ့ကထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိမ်းပြပြပေးသွားတာပါ။ဒီမနေ့အစီအစဉ်ထုတ်လို့ရမှုကမန်အင်ဂျင်နိုင်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ Kevin Fowler ဖြစ်ပါလိမ့်ရှင်။တနင်္ဂနွေနေ့ညနေပဲ6နိုင်ခွဲကနေ9နိုင်အထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ18 19 25တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ်။ VOE ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.